Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဒီဇင်ဘာလ6ရက်အင်္ဂါနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32လိုင်းနိုမီတာ51နဲ့လက်လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ရသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်ခင်ဗျာဒီကနေ့မှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးသွားပါမယ်
။အနေခတ်တဲ့ကြီးကြီးကြပါစေဗျာ။ကျွန်တော်တပောင်သားမှာဒီကနေ့ထိတ်တန်းကိုရောက်လာတဲ့သတင်းတွေကတော့ရုရှားပိုင်တဲ့အတွင်းပိုင်းလီဒါစခန်းတစ်ခုကိုယူကရိန်းဘက်ကဒရုန်းတွေနဲ့တိုက်ခိုက်ခဲ့ရမှာရုရှားရဲ့နျူကလ িয়ার လက်နက်သေးဆောင်နိုင်တဲ့ဘုံကျဲလေရင်တွေကိုပါထိမှန်ခဲ့ပါတယ်။အမေရိကန်ပြည်တော်စုဂျော်ဂျီယာပြည်နယ်ကမဲဆန္ဒရှင်တွေဟာနောက်ဆုံးကြန့်ရှိနေတဲ့အထက်လွှတ်တော်အမတ်နေရာအတွက်ဒီကနေ့ဒီဇင်ဘာလ6ရက်နေ့မှာတကြော့ပြမဲပေးရွေးချယ်ကြဖို့မဲယုံတွေကိုထပ်သွားနေကြပါတယ်။ပြည်ထောင်စုအရှိတ်တက္ကသိုလ်တစ်ခုကိုကန့်သတ်ပိတ်ဆို့လိုက်တဲ့အတွက်ចောင်းသားတွေကဆန္ဒပြနေကြတဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့တင်ပြပေးကြပါပါ
။ဟုတ်ကဲ့ပါခင်ဗျာသတင်းတွေနားဆင်ပြီးတင်ဆက်ပေးမယ့်သတင်းပိတ်ပို့ချက်တွေမှာဆိုရင်တော့ကရင်ပြည်နယ်ဒီမော့ဆိုမြို့မှာတိုက်ပွဲတွေရက်ဆက်ပြင်းထန်နေတာနဲ့ပတ်သက်လို့
30ရက်နေ့နေတော့စားဖြစ်ရတော့မှာဒီနေ့ဆိုရင်ဆိုင်းနေရှိရမှာဗျာ။ဒီနေ့ကတည်းကမြန်မာပြည်ကဘယ်လောက်ရှိတယ်ဆိုတော့ကျွန်တော်တို့မအားလို့မရသေးဘူးတော့မှာ
။နှစ်ဖက်အပြန်အလှန်ပြစ်ခတ်တိုက်ခိုက်နေကြတဲ့နောက်ဆုံးအခြေအနေတွေကိုတင်ပြပေးသွားမှာပါ။အဲ့နောက်မှာတော့စကိုင်းတိုင်းတွင်စစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်ပြီးနေအိမ်တွေမိရှုနေတဲ့အခြေအနေတွေဒေါက်တာဆလမ်ဆန်ခွန်ဖမ်းဆီးခံထားရတဲ့နောက်ဆက်တွဲအခြေအနေနဲ့ပြစ်ခတ်ရက်ဆဲပြီးနောက်တရုတ်ပို့ဆောင်ရေးလုပ်ငန်းတွေရခိုင်ဘက်မှာဘလို့ရှိနေတယ်လဲဆိုတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။ဒုတိယပိုင်းနိုင်ငံရေးဝန်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းတို့လေးတွေနဲ့မညညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်။ဒါတွေမတင်ဆက်ခင်အခုအရင်ဆုံးနောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်သားနဲ့ကျွန်တော်ဇော်ဝင်းလိုင်းတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
ရုရှားပိုင်းနဲ့အတွင်းပိုင်းလီဒါစခန်းတစ်ခုကိုယူကရိန်းဘက်ကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားကတနင်္လာနေ့မှာပြောလိုက်ပါတယ်။ကိုလော့ကျစစ်ပွဲအတွင်းယူကရိန်းကမကြုံစဘူးတုံ့ပြန်တိုက်ခိုက်ရမှာရုရှားရဲ့ယူကရိန်းလက်နက်သေးဆောင်နိုင်တဲ့ဘုံကျဲလေယာဉ်တွေကိုပါထိမှန်ခဲ့တာပါ။ဒုတိယတိုက်ခိုက်မှုမှာတော့စက်ယုံတုံကိုထိမှန်ခဲ့တယ်လို့ရုရှားကတီးကြားလွတ်လပ်တဲ့မီဒီယာသတင်းကဆိုပါတယ်။သမ္မတဗလာဒီမာပူတင်ကသူ့မျိုးကိုကာဝယ်ဖို့ရနိုင်တဲ့နီလာအားလုံးကိုအသုံးပြုသွားမယ်လို့လည်းချင်းချောက်ပြောဆိုခဲ့ပါတယ်။ခရိုင်မီးယားကျွန်းဆွယ်နဲ့ကုန်းမကြီးကိုဆက်သွယ်ထားတဲ့အရေးပါတဲ့တံတားကိုအောက်တိုဘာလ10ရက်ကယူကရိန်းဘက်ကထရက်ကားနဲ့ဘုံးကျဲတိုက်ခိုက်တာကိုလက်တုပ်များနေနဲ့ရုရှားကအပိုက်တိုင်းရက်သက်တပိုက်တိုင်းလိုလိုမှာဇက်တိုက်ဘုံးကျဲတိုက်ခိုက်နေတာပါ2014ခုနှစ်ခရိုင်မီးယားကိုတရားမဝင်သိမ်းယူခဲ့တာကိုပုံမခိုင်မာစေလိုတဲ့သဘောနဲ့တံတားပူတင်ကိုယ်တိုင်ကဒီအရှိ12မိုင်ရှိတဲ့တံတားကို2018ခုနှစ်တုန်းကဖွင့်လှစ်ပေးခဲ့ပါတယ်ဒီကနေ့ပါလေရုရှားကလက်တုပ်ပြန်ပြီးယူကရိန်းဒေသတော်တော်များများမှာရှိတဲ့အခြေခံအဆောက်အုံတွေကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။တနင်္လာနေ့ကရုရှားတိုက်ခိုက်တာကြောင့်ယူကရိန်းဘက်ကအနည်းဆုံး၄ဦးသေဆုံးသွားခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြောဆိုပါတယ်။သမ္မတဇယ်လန်စကီဟာယူကရိန်းရှေ့ပိုင်းစစ်မြေပြင်ရှေ့လမ်းနဲ့နီးနေတဲ့မြို့ကိုအင်္ဂါနေ့ကတွားရောက်ခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်ကမဲဆန္ဒရှင်တွေဟာနောက်ဆုံးကြန့်ရှိနေတဲ့အထက်လွှတ်တော်အမတ်နေရာအတွက်ဒီကနေ့ဒီဇင်ဘာလ6ရက်နေ့မှာမဲပေးရွေးချယ်ကြတော့မှာပါပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲအတွင်းဒီမိုကရက်ပါတီကလက်ရှိအထက်လွှတ်တော်အမတ်ရာဖိုင်ယယ်ဝါနော့ခ်နဲ့ပြိုင်ဘက်ဒီမိုကရက်ရီပဘလစ်ဒီကမှာပြိုင်ဘက်ရီပဘလစ်ကန်ကိုယ်စားလှယ်လောင်းဟာရှယ်ဝေါ်ကာတို့ရှင်ပြိုင်ကြတာမှာဘယ်သူမှမဲအပြတ်အသတ်အနိုင်မရခဲ့တာကြောင့်တကြော့ပြန်ရွေးကောက်ပွဲပြန်လည်ကျင်းပရတာဖြစ်ပါတယ်ဒီကရက်ထွေထွေရွက်ကောက်ပွဲနဲ့တည်င်းပတ်လေးပတ်ခွာပြီးကျင်းပတဲ့ဒီတကြောပြန်ရွက်ကောက်ပွဲမဲဆွယ်စည်းရုံးပွဲတွေမှာနှစ်ဖက်ကိုယ်စားလှယ်လောင်းတွေအတွက်အထင်ကြီးအပုဂ္ဂိုလ်တွေပါဝင်မဲဆွယ်စည်းရုံးပေးကြတာတွေရှိသလိုတူးနဲ့တူးပုဂ္ဂိုလ်ရေးရအပြန်အလှန်ထိုးနဲ့တက်ခိုက်ကြတာတွေလည်းရှိပါတယ်တကယ်လို့ဒီရွက်ကောက်ပွဲမှာဒီမိုကရက်တွေသာအနိုင်ရခဲ့ရင်အမတ်နေရာ100ရှိတဲ့အထက်လွှတ်တော်မှာဒီမိုကရက်တွေက51နေရာနဲ့ရီပဘလစ်ကန်တွေက49နေရာရှိနေမှာဖြစ်တဲ့အတွက်အရင်လွတ်တော်တက်တန်းတော့ကလို့ဒုသမရကမရာဟာရစ်ကအဆုံးဖြတ်မဲ့အဖြစ်ယက်တီပေးစရာမလိုတော့ပဲဖြစ်သွားမှာပါ။ဒါ့အပြင်ဒီမိုကရက်ကိုယ်စားလှယ်လောင်းဝါနော့တာအနိုင်ရခဲ့မယ်ဆိုရင်2024ခုနှစ်မှာကျင်းပမဲ့သမရရွေးကောက်ပွဲမှာဂျော်ဂျီယာပြည်နယ်ဟာအရင်ကလို့ရီပဘလစ်ကန်ဘက်အပြတ်အသတ်ယက်တီပေးတဲ့ပြည်နယ်အဖြစ်ကနေပါတီနှစ်ခုစလုံးကနိုင်နိုင်ချင်းရှိတဲ့ပြည်နယ်ဖြစ်ပြောင်းလဲလာမယ်လို့နိုင်ငံရေးလှစ်လာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ။
တရုတ်နိုင်ငံအရှေ့ဘက်ကတက္ကသိုလ်တစ်ခုကိုကန့်သတ်ပိတ်ဆို့လိုက်တဲ့အတွက်ကျောင်းသားတွေကဆန္ဒပြခဲ့ကြပါတယ်။က COVID ပိုးတွေးတဲ့သူတူရှိတဲ့အတွက်တက္ကသိုလ်တစ်ခုလုံးကိုငားရဲ့အပြင်မထွက်ရပိတ်လိုက်တဲ့အကြောင်းအစိုးရကကြေညာချက်ထုတ်ပြီးနောက်ထပ်မှာအမည်မဖော်လိုတဲ့တာတရားနဲ့ကျောင်းသားတယောက်ကAFP သတင်းဌာနကိုပြောတာပါအင်္ဂါနေ့လူမှုမီဒီယာပေါ်မှာတက်လာတဲ့ဗီဒီယိုကိုခြေရခံပြီးAFP သတင်းဌာနကဗီဒီယိုတက်ရနေရကိုလိုက်လိုက်ရှာဖွေကြည့်ခဲ့တာဖြစ်ပါတယ်နန်ကျင်းနေပြည်နယ်တက္ကသိုလ်မှာတနင်္လာနေ့ကကျောင်းသားတွေကတက္ကသိုလ်ကျောင်းဝင်းတွေကထွက်ခွင့်ပြေးကြော်တောင်းဆိုကြတာကို ဗီဒီယိုထဲမှာတွေ့ရပါတယ်အစိုးရရဲ့ဇီရိုကိုဗစ်မူဝါဒကိုအဆုံးသတ်ဖို့လူတွေကလမ်းတွေပေါ်ထွက်တောင်းဆိုကြပြီးတချို့မြို့တွေမှာတမန်ရှိချင်းဖြင့်ထွက်ပေးဖို့တောင်းဆိုကြတဲ့အထိဆန္ဒပြပွဲတွေကမြို့တော်တော်များများမှာဖြစ်ပွားခဲ့ကြပြီးတဲ့နောက်ရဲ့အတော်ကြာမှာအခုလိုနန်ကျင်းတက္ကသိုလ်ဆန္ဒပြပွဲဖြစ်လာခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့လကွန်ပိုင်းတုန်းကလည်းဘေကျင်းမြို့တော် COVID yoga lakna re shiga ye, aimabe ni taimu, tio tamanga, guanjo muga, jaune, tamba kebare, yaki muara ya so you know, COVID bode duo laya kosa babi, tida niama, quetara pibare. The chubu rima, toala gwen de chune, bose semu, loacha drigo, pisho, bila de lo, the chubu regado, yaki muara dai, selle, dincha taze, shijabade.
Quellon toare, tio pine, community body gongzao, jansi meha. This Max Lenin Wadi, Pippi, Diopi, Siwai, Nemesana, Umola, Usanga to Pi, Sabana, Akana, Mengoni, Matima, Pu, Chichuka, Pajim Yoga, Pitu Kama, Jimpare, Tigane, Sabana, Akana, Tamara, Shijimpinga, Tanai Lauja, Mingun Pujagabare, Tangoya, she said, Goguni, the enemy, Masanabia, Wari, a poor, a jumper, Pukumurijo, Diopi, go now and I said to Piatta Taji, Tangoya, Goza, the Wundima, Tamara Pilar, Janzi Meha, and now Sunanga in Sasan Yipile on Sasanga to Lepi. Socially, Kimmy Yego, Piduriga, Yonka, and Tisayama, General Community Padiga, Usauni, Surago, Yabo Janziminga, a later Piojagajan, Tamara, she jimping up Yosu Gabare, Sabana Akana de Autoriga, Dominica Yapi, Quelun to Tamara Hong Janzimingo, Gombuke Jabare, Tenila Nironga, Tamara, she jimping there, a yen Tamara Huchin Downua, Siseoma, Lon to Pangwecha, Lepu Gajabare, Tamara Hong Janzime, Yolango, the Chagons on the Munaya. Babo Shan Azani Bimango, the PV de Sandoyama, Landeshaw, Tishu Jadu, B. Dadiga, Nintaswa, Gumpu Gajabakna.
Vue America, the Nyaba Mimaba season ago. Nyaba in Konaigani, Senai T. Lindometer Sako, Kilohas Tinga, Dinga Tonya. Lindometer Nasanga, Kilohas Titish Shikon Tonya. Lightometer Tonsa Ne kilohertz go ton tongaru appear, Senate the Nunima, Lilamita Tia Kuze, kilohertz tinga kongaru and tolan pinuarika.
In an inja better in review, you are selecting anybody. So I like the Mumu that we are doing a duo PDF Piduka way, Taka Tapia de Sure, video file online, Lumukoya Dream Appian and Lapida now. Dipian and Patalu Piduka way, Tata, Re, Pamapa, Songansi, Sebi. Julun do Midugum so Urene ni Yeju Tamelo, and UG Amuda, Ninue Suaga, Topian like Pare. Sikosiga Julun, the sea as we move, Dumasane, yes and move, Sonta Sebo, see any lane, Dola Niabe, sales to Dapa, when we Julun the Lord, they are let look, Juchi Mudre, Maloja Bole, and UG Topia Jama, Titan Tabare. The movement that we PDF says a kind of cool, Sikosiga with CP and now Edima, video go, then see Yamida, Lutia Bare. မနက်ကတွေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အချင်းချခံရစဉ်တပ်ဖြတ်ခံရမှုတွေလမ်းတွေပေါ်မှာဆန္ဒပြသူတွေကိုပြစ်ခတ်တပ်ဖြတ်မှုတွေတပ်ဖြတ်အကြမ်းဖက်တပ်ဖြတ်လောက်ချမှုတွေဇက်တိုက်ဆိုလိုဖြစ်ပွားခဲ့တာပါစစ်ကောင်စီတပ်တွေကတပ်ဖြတ်ပါတွေအပြင်စစ်ကောင်စီကိုသတင်းပေးတယ်ဆိုတဲ့ဆွဲချက်နဲ့လောက်ချံတပ်ဖြတ်မှုတချို့လည်းရှိခဲ့ပါတယ်အခုဗီဒီယိုထဲမှာမြင်ရတဲ
မြန်မာစစ်ကောင်စီကအကျဉ်းသား၁၀ဦးကိုမကြာသေးခင်ကတေးတန်းချမှတ်အပြစ်ပေးခဲ့တာကိုပြန်လည်ရုပ်သိမ်းပေးဖို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့နဲ့ AAPP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းတို့ကတောင်းဆိုလိုက်ကြပါတယ်။ဒါအပြင်မြန်မာစစ်တပ်အနေနဲ့နိုင်ငံအတွင်းတေးတန်းပေးတာကိုအပြစ်တန်ရုပ်သိမ်းရေးအတွက်ရည်ရွယ်ပြီးလက်ရှိမှာတေးတန်းအပြစ်ပေးထားတာတွေကိုတရားဝင်ဆိုင်ခံထားဖို့လည်း HRW ကဒီဇင်ဘာလ5ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြပါတယ်။နိုင်ငံတကာအသံဝိုင်းကအပြင်းထန်တောင်းဆိုကန့်ကွက်နေတဲ့ကြားကဇူလိုင်လအတွင်းကိုဂျီမင်းနဲ့ကိုဖြိုးစရာတော့အပါအဝင်လူလေးဦးကိုကွက်မြစ်အပြီးမှာ တကုံတက္ကသိုလ်ကျောင်းသား9ဦးအပါအဝင်အကျဉ်းသား10ဦးကိုစစ်ကောင်စီကမကြသေးခင်ကပဲထပ်မံတည်ထောင်အပြစ်ပေးလိုက်တာဖြစ်ပါတယ်ဒီအမှုတွေအားလုံးကိုနိုင်ငံတကာကသတ်မှတ်ထားတဲ့စံချိန်စံညွတ်နေတဲ့အညီကြားနာစစ်ဆေးခဲ့ခြင်းမရှိဘဲစီရင်ချက်ချခဲ့တာလို့လည်းကြေညာချက်မှာဖော်ပြပါတယ်တကုံတက္ကသိုလ်ကျောင်းသားတွေကိုနိုဝင်ဘာလ30ရက်နေ့မှာစစ်ခုံရုံးကနေရသသက်ကြီးပုတ်မှ302နဲ့တကပိတ်စီရင်ချက်ချခဲ့တာဖြစ်ပါတယ်သူတို့ဟာအရင်စစ်တပ်အရာရှိအောင်တူဖြစ်သူနေအိမ်မှာတွားရောက်လုကြံတပ်ဖြတ်မှုနဲ့ဆွဲချက်တင်ပြီးအခုလိုတည်ထောင်အပြစ်ပေးခံရတာပါအပြစ်ပေးခံရတဲ့တကုံတက္ကသိုလ်ကျောင်းသား9ဦးစလုံးဟာအသက်25နှစ်အောက်လူငယ်တွေဖြစ်ကြပြီးမနေ့ပြန်ဒီဇင်ဘာလ9ရက်နေ့မှာကွန်မြင့်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကမနေ့ဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်အခုအချိန်ထိတည်ထောင်အပြစ်ပေးခံရသူ130ရှိသွားပြီလို့ကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ခင်ဗျ
ဒရိုက်ဆန်အစားအစာနဲ့အစားအစာတဲမှာထည့်တိုင်းတဲ့တခြားပစ္စည်းတွေမြန်မာနိုင်ငံကိုတင်ပို့ခွင့်ရရှိကြောင်းရုရှားဖက်ဒရယ်စစ်ဒရိုက်ဆန်မွေးမြူရေးနဲ့စံချိန်စံညွှန်းစစ်ဆေးထောက်တာကသတင်းထုတ်ပြန်လိုက်ပါတယ်။ရုရှားမြန်မာကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ကော်မရှင်ရဲ့ပုံမှန်အစည်းအဝေးမှာဆွေးနွေးပြီးဆရာလက်မှတ်တွေကိုလက်မှတ်ထိုးခဲ့ကြတာဖြစ်တယ်လို့ထုတ်ပြန်ချက်မှာပြောပါတယ်။အစားအစာထုတ်လုပ်ရေးနဲ့မွေးမြူရေးမှာအသုံးပြုတဲ့ဒရိုက်ဆန်အစားအစာနဲ့အဲ့ဒီဒရိုက်ဆန်အစားအစာတွေမှာထည့်တဲ့ပစ္စည်းတွေအကျုံးဝင်မှာဖြစ်ပါတယ်လို့ရုရှားကဆိုပါတယ်။မွေးမြူဆိုင်ရာထုတ်ကုန်တွေကိုအပြန်အလှန်တင်ပို့ကြဖို့လည်းနှစ်နိုင်ငံကိုယ်စားလှယ်တွေကသဘောတူခဲ့ကြပါတယ်။ဒီစည်းဝေးကိုစစ်ကောင်စီရဲ့လက်ရဆိုင်ပြိုးရေးမွေးမြူရေးနဲ့ဆက်ပြောင်းဝင်ကြီးဌာနကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတယ်လို့သတင်းထုတ်ပြန်ချက်မှာပြောထားပါတယ
်။ဝန်ကြီးချုပ်တာဝန်ကို2025ခုနှစ်အထိဆက်လက်ယူဖို့လိုလားတယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချန်ကအင်္ဂါနေ့မှာပြောဆိုပါတယ်။ဒါဟာရှင်းနေမှာကျင်းပဖို့ရှိတဲ့အထွေထွေရွက်ောက်ပွဲမှာပါဝင်ရှင်းပြမှုရည်ရွယ်ထားတယ်ဆိုတာကိုပရမဆုံးအကျင့်ထုတ်ဖို့ပြောကြားလိုက်တာလည်းဖြစ်ပါတယ်။ရှင်းနှစ်အစောပိုင်းမှာကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲအတွက် message စီရင်ရေးလုပ်ငန်းတွေကိုအဓိကအတိုက်ခံဖွဲ့ထိုင်းပါတီကဒီကနေ့အင်္ဂါနေ့မှာစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဖွဲ့ထိုင်းပါတီကသဘောထားစစ်တမ်းတွေမှာလူထုထောက်ခံမှုမြင့်မြင့်မားမားရရှိထားပေမဲ့ထိုင်းစစ်တပ်ကရေးဆွဲထားတဲ့လက်ရှိအခြေခံဥပဒေကတော့ထိုင်းစစ်တပ်နဲ့ဆက်နွယ်တဲ့ပါတီတွေကိုပို့ပြီးအလေးတားစေပါတယ်။ဝန်ကြီးချုပ်ပရာယုတ်ဟာလက်ရှိညွန်ပေါင်းအစိုးရကိုဦးဆောင်နေတဲ့ဖလောင်ပရာချာရတ်ပါတီကိုစွန့်ခွာပြီးရှင်းနေရွေးကောက်ပွဲမှာသူပါဝင်ရှင်ပြိုင်ဖို့ဖွဲ့စည်းမဲ့ပါတီတစ်ကိုဥဆောင်မယ်လို့မျှော်လင့်နေကြပါတယ်။ဒီချိန်ထဲမှာပဲဒီကနေ့အင်္ဂါနေ့ထိုင်းနိုင်ငံတောင်ပိုင်းမှာလမ်းဘေးဘုံတလုံးပောက်ခွဲခဲ့တာကြောင့်အနည်းဆုံးလူ3ယောက်သေဆုံးပြီးတော့4ယောက်ဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့အင်္ဂါနေ့အရီဇိုနာပြည်နယ်ကွန်ပျူတာချစ်ထုတ်တွေထုတ်တဲ့စက်ရုံကိုတွားရောက်ဖို့ရှိပါတယ်။Grand Canyon နဲ့မှာရှိတဲ့ Arizona ပြည်နယ်ဟာတပိုင်းလျက်ကူးပစ္စည်းတွေထုတ်လို့ရမှာအရေးပါတဲ့ပြည်နယ်တစ်ခုဖြစ်လာနေတယ်ဆိုတာကိုမီးမောင်ထိုးပြတဲ့အနေနဲ့သွားရောက်တာလည်းဖြစ်ပါတယ
်
နောက်ဆုံးရရှိထားတဲ့သတင်းကိုဥတ္တမောင်တန်းနဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ View American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့စကိုင်းတိုင်းတွင်းကနေနေရှင်လီကြောင့်နေအိမ်နေမိရှုခံရတဲ့သတင်းကိုမတင်ဆက်ခင်မှာပထမဆုံးကယားပြည်နယ်အတွင်းကတိုက်ပွဲပြင်းထန်နေတဲ့အခြေအနေတွေကိုပြောပြချင်ပါတယ်။ကယားပြည်နယ်ဒေသခေါ်ကင်းနီပြည်နယ်ဒီမော့ဆိုမြို့မှာဒီကနေ့အထိရက်ဆက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။စစ်ကောင်စီဘက်ကလက်နက်ကြီးတွေအလွန်ကျွံအသုံးပြုပစ်ခတ်ပြီးအင်အားအတော်များများနဲ့စစ်ကြောင်းပြန်ထိုးနေတယ်လို့ဒီမော့ဆို PDF အဖွဲ့က VOE ကိုပြောပါတယ်။ရှန်ကယားနယ်စပ်ကစီရေးအခြေအနေရန်ကုန်ကစုံစမ်းပေးပို့ထားတာကိုမှတ်ခင်ဖြူထွေးကတင်ပြပေးမှာပါခင်ဗျာ
။ပြီးခဲ့တဲ့နိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ6ရက်ဒီကနေ့အထိကိုပဲဒီမော့ဆိုမြို့နယ်အတွင်းရက်ဆက်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ခံဦးက VOE ကိုပြောပါတယ်။
ဒီနေ့ဒီဆိုတော့30ရက်နေ့နေတော့စဖြစ်ရတော့မှာကျွန်တော်ကျန်းကျန်းနေဒီနေ့ဖြစ်ပါပဲဒီနေ့ဆိုဆိုင်းနေဖြစ်ရမှာဒါနဲ့ဒီနေ့ကတော့မြို့ကြီးချင်းတို့ဘလောက်ရှိတယ်ဆိုတော့ကျွန်တော်တို့မအားလို့မရသေးဘူးတော့မှာ
စစ်ကောင်စီတပ်တွေအထိုင်ချတက်ဆွဲထားတဲ့ဒီမော့ဆူမြို့နဲ့သေးစုလေကြီးရွာတက်စခန်းနဲ့ကုန်းသားကြီးရွာတက်စခန်းတွေကိုပြီးခဲ့တဲ့နိုဝင်ဘာလနောက်ဆုံးပတ်ကကရင်ပြည်ပူပေါင်းတပ်ဖွဲ့တွေကပြင်းပြင်းထန်ထန်တိုက်ခိုက်သိမ်းယူခဲ့တာလို့ဒီမော့ဆူမြို့နဲ့ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ်အဲ့ဒီနောက်ပိုင်းမှာတော့တောက်လျှောက်တိုက်ပွဲတွေဖြစ်နေတာလို့ဆိုပါရယ်ဒီဇင်ဘာလ3ရက်နေ့မှာတော့စစ်ကောင်စီဘက်ကလေကြောင်းကနေ12ချိန်လောက်ဘုံကျဲတိုက်ခဲ့တယ်လို့ပြောပါရယ်စစ်ကောင်စီဘက်ကဆုံးရှုံးသွားတဲ့တပ်စခန်းတွေကိုပြန်လည်ထိန်းချုပ်နိုင်ဖို့လက်နက်ကြီးတွေအစမတန်အသုံးပြုပစ်ခတ်ပြီးအခုအခါအင်အားတော်တော်များများနဲ့စစ်ကြောင်းပြန်ထိုးလာတာလို့လည်းပြောပါရယ်စစ်ကောင်စီတပ်ဖွဲ့တွေဟာအခုအခါမှာဒေါကမီကျေးရွာဘက်ကိုရောက်နေတယ်လို့လည်းဒီမော့ဆူမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါရယ်
ဲ့ကန်ဆူနိုလက်ကန်နခုသူတို့ပြန်လာဒီမှာရယူတယ်လို့ကျွန်တော်တို့ပြောရလဲဆိုတော့သူကအရာလုံရင်နဲ့လာပြီးမှလက်လက်ကြီးတယ်ညလည်းပြည့်တယ်နေ့လည်းပြည့်နေ့လည်းပြည့်တယ်မနေ့တစောသူတို့ထိုးလာလိမ့်ရှင်သူအရန်စာအီးဆက်တွဲလိုက်လုံးနေလည်းအရင်လိုမဟုတ်တော့အရင်လိုမဟုတ်ပြင်းထားတဲ့လက်လက်ကြီးအင်အားတွေသုံးပြီးပြီးမှပြည့်ခတ်တယ်ရှိခဲ့တယ်ပေါ့နော်လက်ရှိတော့သူတို့ဖြစ်ကြောင်းပြောနေနားဖြစ်ကြောင်းသူတို့ထိုးတာတော့ဒေါကမီရဲ့ရွာမှာသူတို့ရောက်နေတယ်ပေါ့နော
်ဒေတာတွေမှာစစ်ကောင်စီဘက်ကဖြစ်တဲ့လက်နက်ကြီးတန်းတွေမကြမကြာကြားနေရတယ်လို့ဒီမော့ဆိုဒေတာကန်ဦးကလည်းပြောပါတယ
်လက်နက်ကြီးကတော့စစ်သားကတဆုပ်ကလေးတွေပေါ့နော်အဲ့လိုမျိုးသူတို့ကပြစ်ခတ်တယ်ပြစ်ခတ်တာကရက်တက်ပြီးတဲ့အဲ့ဒီအချိန်ဆိုအိတ်ကားနေတဲ့အချိန်မျိုးအဲ့လိုလေးရှိတယ်ပေါ့
ဒါပြင်ရှမ်းကယားနယ်စပ်ဖြစ်တဲ့မိုးပြဲမြို့အစွန်ဆက်တော်ရရက်ကွက်ဘက်ကိုလည်းအခုရပိုင်းအတွင်းလက်နယ်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့မြို့ကန်တို့ကပြောပါတယ်။အဲဒီနောက်တဝိုက်ကအရက်သားပြည်သူတွေလည်းမနေရဲကြတော့လို့မြို့ပေါ်ကိုတင်းချောင်လာကြရတယ်လို့ဒေသခံတို့ကပြောပါတယ်
။ဒီလိုပဲရက်သားအခါကျတော့တိုက်ပွဲလည်းမရှိတာပဲသူတို့လက်နယ်ကြီးတွေလျှောက်ရရထုနေတာဆက်တော်ရဖះရက်သားလိုပဲအဲဒီဆက်တော်ရမှာဘာမှမရှိလူရောမနေရဲတော့ဘူးအဲ့နာမှာအနာတော့ဝါဆိုဒီမြောက်ကလို့မူပြဲမြို့ဆင်းပါဆိုလို့ချောင်လာကြတယ်ကျိုးခဲ့ဒီဒီမော့ဆိုနေမှုပြဆိုတိတ်မှုရောအဲ့နာမှာသူတို့သွားရနာအပလာမရှိလို့လာမသိအဲ့ဒါကမပဲလက်နဲ့ကြီးတွေထူးထူးတာပဲ
လက်တော်ဒီမော့ဆိုမျိုးနဲ့အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးရှင်
မခင်ဖြူထွေးတင်ပြပေးခဲ့တာပါခင်ဗျာ။ဗီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့စကိုင်းတိုင်းအတွင်းစစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်နေတဲ့အကြောင်းတွေကိုဇက်တိုက်တင်ပြပေးသွားပါမယ်။စကိုင်းတိုင်းကမ့်ဘလူးမြို့နယ်အတွင်းကခြေရွာတွေကိုမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးတွေဇက်တိုက်လုပ်နေတာကြောင့်ဒေသခံတွေတောင်းနဲ့ချီထွက်ပြေးနေကြရပါတယ်။ပြင်သာခြေရွာကိုဒီဇင်ဘာလ9ရက်နေ့မှာ3ချိန်မြောက်ထောက်ဝင်လာပြီးနေအိမ်တချို့ကိုလည်းမြန်မာစစ်တပ်ဘက်ကနေမီးရှို့ခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။ပြင်သာရွာကိုဒုတိယအကြိမ်ဝင်ရောက်ခဲ့ကြတုန်းကမြန်မာစစ်တပ်ကရွာအတွင်းမှာမြေမြုံပိုင်းထောင်ထားခဲ့တဲ့အတွက်ရွာကိုပြန်ဝင်လာတဲ့အခါရွာသားတဦးမိုင်းထိခဲ့တာကြောင့်အခုဒီချိန်မှာလည်းရွာသားတွေရွာထဲကိုပြန်မဝင်ရဲပဲဖြစ်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့ကိုဝင်းခမ်းမောင်ကတင်ပြပေးမှာပါခင်ဗျာ
။ကမ်းဘလူးမြို့နယ်ပြင်သာခြေရွာကိုဒီဇင်ဘာ9ရက်နေ့ကမြန်မာစစ်တပ်ဝင်ရောက်နေမြေရှင်းလင်းလုပ်ပြီးနေအိမ်တို့ကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီတစ်ချိန်မှာဆိုရင်တင့်တာကြေးရွာမှာနေအိမ်တွေမိရှုခံရတာ3ချိန်ရှိပြီလို့လဲဒေသခံတွေကဆိုပါတယ်။အင်ဂျင်600ကျော်ရှိတဲ့ထဲက100နီးပါးမိရှုခံခဲ့ရတာပါ။နိုဝင်ဘာလကမြန်မာစစ်တပ်ရဲ့နေမင်းရှင်းလင်းစစ်ကြောင်းထွက်ခွာသွားပြီးချိန်မှာတင့်တာရွာအတွင်းနေအိမ်ခြံဝန်းမှာမိုင်းနှလုံးတွေ့ရှိခဲ့ပြီးတလုံးပေါက်ကွဲတာကြောင့်ရွာသားတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတို့ကပြောပါတယ်။အဲ့ဒီလိုမိုင်းအန္တရာယ်ကြုံရပြီးနောက်မှာတော့စစ်ကြောင်းတွေရွာကထွက်ခွာပြီးချိန်မှာတော့ရွာသားတွေရွာထဲပြန်မဝင်ရဲဖြစ်နေကြတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီကိုဝင်ပြီးတော့မှမရှိကြတာဆိုရင်ဒီချိန်တော့3ချိန်လောက်ရှိတော့ပါပြီ။7လပိုင်းတော့တစ်ချိန်ရှိသွားတယ်7လပိုင်း7ရက်နေတော့အချိန်ရှိတယ်အခု7လပိုင်း9ရက်နေမှာတစ်ခါဝင်ပြီးတော့မရှိတော့ပါဘူးဗျ။ကျွန်တော်ရွာသားတွေကအခုတော့မဝင်ရဲသေးဘူးဗျ။ဒုတိယချိန်စစ်ကြောင်းမှာကျွန်တော်တို့ဒီမှာကသူတို့ကနေမိုင်းတွေပါထောင်ထားခဲ့တာဗျ။မင်းမနေထောင်ထားခဲ့တော့ပြည်သူတဦးကကျွန်တော်တို့ဒီတဲ့6ပြတ်သွားတယ်ကြောက်ဒုက္ခထဖြစ်သွားတာပေါ့ဗျ။အခုအူအကြမလို့ဒီတတိယတုတ်တာအခုစစ်ကြောင်းဝင်သွားပြီဒါပေမဲ့အခုစစ်ကြောင်းကကျွန်တော်တို့ဒီချက်တင်းဘက်ကိုရောက်သွားပြီသို့တော့ကျွန်တော်ကတော့အခုလောတယ်တော့ရွာသားတွေကဒီထဲမှာလည်းအဲ့လိုနေနိုင်နေပါလိမ့်ရှိသေးတယ်ဆိုတော့အမျိုးရှိနေတဲ့ခါကျရွာသားတွေကတော့ရွာထဲကိုလုံးဝဝေးကြရည်ပြီဗျ။ကြောက်လို့အခုချိန်ဒီရွာထဲမှာမနေသေးဘူးရွာထဲကိုလည်းကြောက်ရအောင်တော့တော်တော်လည်းလာနေလို့ပါပဲတိတ်ဆိတ်နေတတ်နေရမယ်ဗျ။ဟုတ
်မြန်မာစစ်တပ်ဟာအာဏာသိမ်းပြီးမကြခင်မှာပဲကမ့်ဘလူးမြို့နယ်ခြေရွာတွေထဲမှာပြည်သူစစ်ဖွဲ့စည်းဖို့စ조사ခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့ဒေသခံတဦးကပြောပါရယ်။ကမ့်ဘလူးမြို့နယ်ကခြေပါတချို့အချင်းချင်းမီးရှို့ခံရတာနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါရယ
်။ကျွန်တော်တို့က PDA ကတော့မရှိဘူးကြည့်တော့လည်းတူတူပဲဒီလိုနဲ့ရနေပြီးတော့အဲ့လိုမျိုးတော့သွားပြီးမှရှို့တယ်။ကျွန်တော်တို့ရဲ့ပြည်နာရရဲ့မြတ်ဖတ်မှာတော့သူတို့ဒီဆိုတာဒီဆိုဒီနေတဲ့ချက်တွေကချက်ကြီးွာမှာဒီဆိုဒီရှိတယ်။အဲ့ဒီချက်တွေမှာဒီဆိုဒီရှိတယ်။အဲ့လိုတွားရင်လာရင်ဝင်ပြီးတော့မှရတယ်ရှိရတယ်အကုန်လုံးမျိုးစုပြီးတော့မှအဲ့လိုမျိုးတွားရတယ်ရတဲ့ရှိတဲ့ပစ္စည်းတွေကိုအိမ်လေးရိုက်ဖျက်ယူအဲ့လိုမျိုးပဲတွားကြတာပဲဟုတ်တယ်။အဲ့လိုမျိုးပြောရတာဒီလိုကတော့ဘယ်လိုပြောရလဲဒီကျွန်တော်ဒေတာကတော့ဟိုဒီလိုကတော့ပြည်သူစစ်တဲ့ပုံစံမျိုးဖွဲခိုင်းနေတာဖွဲခိုင်းတော့ဒီဘက်ကအဲ့လိုပြည်သူစစ်ကလည်းဟိုဒီလိုစုဖွဲ့တဲ့ပုံစံမျိုးလည်းဒီဘက်ကအဲ့လိုမဖွဲချင်တော့မိခဲ့ရလူတွေလည်းထုတ်ပြကြတာဒီလိုမျိုးဆုံးမမှုမရလို့သူတို့ခိုင်းတဲ့ပုံစံမျိုးမရလို့မျိုးစုတယ်လို့ပဲကျွန်တော်တို့ကယူဆတာဗျ
။ပင့်တာရွာနဲ့အနီးဝန်းကျင်မှာရှိတဲ့ခြေရွာတွေကဒေသခံထောင်ထဲချီပြီးဘေးလွတ်ရာကိုထွက်ပြေးနေကြပါဗျ။စစ်တပ်ရဲ့နေမီရှင်းလင်းထိုးစစ်နဲ့ တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်းမှာအိုးရင်စွန့်ခွာထွက်ပြေးကြရတဲ့စစ်ရှောင်ရေးတွက်ကတနေ့တည်းတနေ့ပိုးပြီးတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြေးရွာတွေကိုအခြေစိုက်ပြီးကျန်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲပါတယ်။ KIA နဲ့ PDF တွေဟာကြေးရွာနေနေကိုမိရှို့တယ်လို့လည်းတံပြန်ဆွဆွဲတာရှိပါတယ်။စကိုင်းတိုင်းတွင်အာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ကြေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကြေးရွာတချို့လည်းရှိနေပြီးအဲ့ဒီကြေးရွာတွေကိုစစ်ကောင်စီကပြည်သူ့အစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ
်။ကိုဝင်းခမ်းမောင်တင်ပြပေးခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်တည်းမှာပဲစကိုင်းတိုင်းတွင်ဒီပဲရင်မြို့နယ်ဘက်ကနေနေရှင်းလင်းလုခံနေရတဲ့အခြေအနေကိုပြောပြချင်ပါတယ်။စကိုင်းတိုင်းဒေသကြီးဒီပဲရင်မြို့နယ်အရှိတ်ဘက်ချမ်းမှာစစ်ကောင်စီကဒီဇင်ဘာ၁ရက်နေ့ကစလို့နေမြေရှင်းလင်းတာတွေလှုပ်ဆောင်နေတာမှာအရင်ကမိရှုခံခဲ့ရပူတဲ့ကြေးရွာတချို့အခုတစ်ချိန်ထပ်ပြီးမိရှုဖြစ်စီခံနေရတယ်လို့ဒေသခံတွေကပြောကြပါတယ်။ဒီပဲရင်ဒေသစစ်စင်ရေးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုငင်းချန်းကပြောပြပေးမှာပါခင်ဗျာ
။ဒီဇင်ဘာလ၁ရက်နေ့ကစခဲ့တဲ့စစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်စင်ရေးကြောင့်ကြေးရွာနေတချို့မိလောင်ဆုံးရှုံးခဲ့ရပြီးဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးနေရပါတယ်။ဒီပဲရင်ကျေးရွာအရှိချမ်းနယ်မြေရှင်းလင်းတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒေသခံတူကခုလိုပြောပါတယ
်။မြို့ခံရတဲ့ကျေးရွာ10ရွာလောက်ရှိပြီဗျာ။ထွက်ပြေးနေရတဲ့ကျေးရွာအနည်းဆုံး20လောက်ရှိတယ်။လက်ရှိက2ရွာချို့နေတယ်ဟိုဘက်နမရရဲ့ခုအင်းမင်းရဲ့2ရွာချို့နေတယ်လက်ရှိက။အပွဲတွေဖြစ်တာတော့မရှိဘူးဗျာ။သူတို့ပါနဲ့သူတို့ပဲဒီတိုင်းမှာစစ်ကြောင်းထိုးဝင်လာတာပဲ။နေ့စဉ်ရက်ဆက်စစ်ကြောင်းထိုးနေပြီခေါ့တရွာဝင်ချို့တရွာဝင်ချို့နေတော့ဒီတိုင်းလိုပဲတပင်းနေရရှိပဲချန်ရွာလိုဖြတ်စည်းနေရစစ်ပေးချောင်တွေမှာလည်းရွာတွေရွာတွေမှာဘလို့မှမနိုင်အောင်ကိုပဲဆက်ပြုတ်ကျရောနေပြားစာမရှိဘူးလမ်းမပေါ်မှာအိပ်ပါညာနဲ့စစ်ပေးချောင်တွေလည်းတော်လေးဒုက္ခရောက်တယ်ဟိုကူညီရတဲ့ရွာတွေလည်းတော်တော်ခက်ခက်ခက်ခဲဖြစ်နေ
မိရှုခံရတဲ့ကျေးရွာတွေဟာညောင်လနမမယိုးကုန်းဗန်းဘွေကုန်းကြီးမရကန်အင်းပင်ကုန်းတဲ့စတဲ့ကျေးရွာတွေဖြစ်ပြီးတော့အဲ့ဒီရွာတွေထဲမှာညောင်လကျေးရွာနဲ့နမကျေးရွာဟာဒီတစ်ကြိမ်ဆိုရင်ဒုတိယအကြိမ်မီးရှို့ခံရတာလည်းဖြစ်ပါတယ်မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုစစ်စင်ရေးတွေဆက်ရှိနေတာကြောင့်ဒေသခံတွေလည်းနေရမပြန်နိုင်သလိုမီးလောင်တဲ့အင်ဂျင်အရေအတွက်ကိုလည်းအတိအကျတိဖို့ခတ်နေပါတယ်အခုလိုနေမြေရှင်းလင်းဝင်နေတဲ့အထက်မှာအခုနှစ်စက်တင်ဘာလတုန်းကမြန်မာစစ်တပ်ကလေကြောင်းကနေပစ်ခတ်ခဲ့လို့ကလေးငယ်တချို့တေဆုံးခဲ့တဲ့နေရာလည်းပါဝင်ပါတယ်စစ်ကောင်စီဘက်ကတော့ KIA နဲ့ PDF အဖွဲ့တွေမီးရှို့တဲ့အတွက်စကိုင်းတိုင်းတွင်2022ခုနှစ်ထဲမှာအင်ဂျီ248လုံးမီးလောင်ကျွမ်းခဲ့တယ်လို့ထုတ်ပြန်ခဲ့ပြီးတော့ဒေသခံအရက်သားတွေကတော့မြန်မာစစ်တပ်ကရှို့တာလို့ပြောပါတယ်။စကိုင်းတိုင်းတွင်စစ်ကောင်စီအမားကန်ကျေးရွာတွေရှိတယ်လို့တစ်ဖက်မှာလည်းစစ်ကောင်စီကိုစန့်ကျင်တဲ့ကျေးရွာတွေရှိနေတာကြောင့်အပြန်အလှန်တိုက်ခိုက်မှုတွေလည်းရှိနေပါတယ်ခင်ဗျာ
။ကိုကြီးညံတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ဒေါက်တာကလမ်ဆန်ဆန်ဖန်စီခံထားရတဲ့နောက်ဆက်တွဲအခြေအနေကိုပြောပြပေးခြင်းပါတယ်။ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ရဲ့အကြီးအကဲသစ်ခါရော်ရဆရာဒေါက်တာကလမ်ဆမ်ဆန်ကိုစစ်ကောင်စီကထိန်းသိမ်းထားတာတရက်ကြာသွားပေမဲ့အခုချိန်ထိအဆက်အသွယ်မရသေးသလိုဘာကြောင့်ဖမ်းဆီးခံထားရသလဲဆိုတာဘာမှမသိရသေးဘူးလို့ KBC တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကစုံစမ်းမေးမြန်းသတင်းပေးပို့ထားတာကိုတော့ကိုအောင်အောင်ကပြောပြပေးမှာပါခင်ဗျာ
မနေ့ကဒီဇင်ဘာ5ရက်မနေ့9နာရီလောက်ကထိုင်းနိုင်ငံကိုဆေးသွာကူဖို့မန္တလေးအပြည်ပြည်ဆိုင်ရာ၄၀ရောက်နေတဲ့ဒေါက်တာကလမ်ဆွမ်ဆန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကယာယီထိန်းသိမ်းပြီးတော့မြစ်ကြီးနားကိုပြန်ပို့ခဲ့တာပါအဲ့ဒီနောက်မှာစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုခေါ်ယူသွားတာဖြစ်ပါတယ်ခေါ်ယူစစ်ဆေးမှုနဲ့ပတ်သက်လို့သက်ဆိုင်ရာကိုစုံစမ်းမေးမြန်းပေမဲ့ဘယ်သူမှပြန်ဖြေတာမရှိသလိုစစ်ဆေးမေးမြန်းမှုတွေလုပ်နေတာတရက်ပြည့်သွားပေမဲ့ဒေါက်တာကလမ်ဆွမ်ဆန်နဲ့ဘာအဆက်အသွယ်မှမရသေးဘူးလို့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC တာဝန်ရှိသူတူကပြောပါတယ
်။ငါကတော့ဘာမှပြောရမှာမဟုတ်ဘူး။အဲ့တော့လမ်းလေးကရှိတယ်ဒါမှမဟုတ်တကယ်ကဘာမှတော့ဟိုသိစုံနည်းများတာတွေတော့မရှိသေးဘူး။
မနေ့ကဒေါက်တာကလမ်ဆွမ်ဆန်နဲ့အတူနောက်ထပ်အမျိုးသားနှစ်ဦးတို့ထိုင်းနိုင်ငံကိုတွားရောက်ဖို့အတွက်မန်လေးလေစိတ်မှာစောင့်ဆိုင်းနေစဉ်မှာအခုလိုဖမ်းခံရတာဖြစ်ပါတယ်။ခရီးအတူတွားမဲ့အမျိုးသားနှစ်ယောက်အခြေအနေကိုလည်းအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒေါက်တာကလမ်ဆွမ်ဆန်နဲ့အတူပါဝင်တဲ့သူနှစ်ဦးကတော့ KBC လူငယ်တာဝန်ခံဟောင်းဖြစ်သူ Gwam Crown Cannon နဲ့ဆရာတော်ခမ်းမွားတို့ဖြစ်တယ်လို့သိရပါတယ်။ကချင်သတင်းဌာနတချို့ကတော့သူတို့ခရီးဆက်နိုင်ခဲ့တယ်လို့ဆိုထားပါတယ်။KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်ကိုစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းရင်းနဲ့အခြေအနေအတိအကျကိုသိရှိနိုင်ဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုမေးမြန်းတော့ဘာကြောင့်ခေါ်ယူမေးမြန်းတယ်လဲဆိုတာကိုရှင်းရှင်းလင်းလင်းမဖြေခဲ့ပါဘူး
။ကချင်ပြည်နယ်မှာပဲရှိနေတယ်လို့ပဲကျွန်တော်ပြောနိုင်ပါတယ်ဗျ။
တ တိတ်ခါရောရဆရာဒေါက်တာကလမ်ဆွမ်ဆန်ဟာကေဘီစီရဲ့တွင်မှုချုပ်နဲ့အောက်ထားတာဝန်တွေကိုယူခဲ့သူဖြစ်ပြီးပြီးခဲ့တဲ့အော်တိုဘာလကကချင်းနှစ်ချင်းခရီးရန်အဖွဲ့ချုပ်ကေဘီစီရဲ့အထူးအကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်ခံထားရတာဖြစ်ပါတယ်တိတ်ခါရောရဆရာဒေါက်တာကလမ်ဆွမ်ဆန်ဟာလူနည်းစုတိုင်းသားတွေအပေါ်
မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီး2019ခုနှစ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတင်ပြခဲ့သူဖြစ်ပါတယ်အဲ့ဒီအတွက်လဲမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကရရှိသူကတရားစွဲဆိုခံရပြီးနောက်ပိုင်းမှာအမှုရုပ်သိမ်းပေးခဲ့ပါတယ်ခင်ဗျာကိုအောင်တင်ပြပေးခဲ့တာပါခင်ဗျာအခုတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ကြရအောင်ပါစစ်ကောင်စီနဲ့အေအ
စစ်ကောင်စီဘက်ကလည်းအပြစ်ရကာလမှာရိတ်ခမ်းတဲ့လူဝင်အားတွေဖြစ်စင်းနေတာကြောင့်မကြခင်တိုက်ပွဲတွေပြန်ဖြစ်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုစံကျော်ကပြောပြပေးမှာပါခင်ဗျာတိုက်ပွဲတွေပြင်းထန်နေတယ်ရခိုင်မြောက်ပိုင်းမှာဒေသခံပြည်သူတွေခက်ခဲနေတာကြောင့်စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကြားလူသားချင်းစာနာထောက်ထားတဲ့အနေနဲ့လွ င်းရည်လန်းတချို့ကိုစစ်ကောင်စီကပြန်ဖွင့်ပေးခဲ့တယ်လို့ရခိုင်လက်နက်ကိုင်အေအဖွဲ့ကလည်းစစ်ကောင်စီရဲ့ရိတ်ခလမ်းကြောင်းတွေကိုပြန်ဖွင့်ပေးခဲ့ပါတယ်။အပြစ်ရဲ့ကာလမှာဒေသခံတွေတွာလာလှုပ်ရှားရေးအတွက်လမ်းခီးတွေဖွင့်ထားတဲ့ဆိုပေမဲ့တချို့ဒေသမှာစစ်စည်းရေးဂိတ်တွေတိုးမြင့်ချထားတယ်လို့ဒေသခံတွေအတွက်အဓိကလိုအပ်တဲ့စားနပ်ရိတ်ခနဲ့ဆေးဝါးတွေကိုစစ်ကောင်စီကကန့်သက်ထားဆဲဖြစ်ပါတယ်။လန်းတွေပွင့်သွားပြီမဲ့ဘာတစ်ခုမှတည်ယူခွင့်မရဘူးလို့မောင်တော်ဒေတာကန်အမျိုးသမီးတူကပြောပါတယ
်လူတွေပဲတော်လို့ရတယ်စေဝါရေစာနေရိတ်ခါရေအဓိကကအဓိကအကိစ္စကိုဒီကအကောင့်ရတယ်ကိုမယူရဘူးမတည်ရဘူးဆိုရင်ဘလို့လုပ်ပြီးအစီပင်ပါလေအဓိကကစာနေရိတ်ခါလေစေဝါဒီလေအခုကြည့်ကြတော့အဲ့ဓာတွေမသေးရတော့အလူတွေလည်းအဆင်မပြေပါဘူးသောလာတာလည်းစိုက်စင်မုံတော့ရှိသေးတယ်လေလေလေလေသောလာလို့လည်းမရဘူးအစိုက်စစ်ခံရတယ်ဟိုဂိမ်းမှာတစ်ခါဒီဂိမ်းမှာတစ်ခါမဲပုံတွေနေပြရတယ်သူတို့ကကျမတို့ကအေးနိုင်ငံသားလို့တပ်ဖဲနိုင်ငံကခိုးဝင်လာတဲ့လူတွေလို့အဆုံးချခံနေရတာသူတို့ကအဲ့လိုမျိုးစိုက်စင်မုံပြုလုပ်နေတယ်ဆိုတာကိုတင်းမြင်ရပါတယ
်ပြီးခဲ့တဲ့နိုဝင်ဘာလအစောပိုင်းကတိုက်ပွဲပြင်းထန်ခဲ့ပြီးလူသေးဆုံးဒဏ်ရာရတာတွေများပြားခဲ့တဲ့ပုံနှကြုံမျိုးနယ်မှာလည်းလန်ခီးတွေကိုပြန်လည်ဖွင့်လာတာကြောင့်လက်တလောအဆင်ပြေနေပေမဲ့တိုက်ပွဲတွေပြန်ဖြစ်လာမှာကိုစိုးရိမ်တယ်လို့လည်းပုံနှကြုံဒေတာခန့်တူကပြောပါတယ
်။အဟောကိုလန်ခီးကတော့ပုံမှန်အတိုင်းသွားလာလို့ရနေပါပြီဟုတ်။မြို့ပေါ်မှာတော့ဈေးဆိုင်တွေကတော့အကုန်ပုံမှန်အတိုင်းပြန်ဖွင့်နေကြပါပြီဟုတ်။မဆက်လို့ကသဘောတူစာချုပ်နဲ့ရထားတော့မဟုတ်တော့လေ။ဟိုဘယ်နဲ့တိုက်ပွဲဖြစ်မလဲဆိုတာတော့ညီမတို့ဘက်ကတော့စိုးရိမ်တာတော့ရှိတာပေါ့
။စစ်ကောင်စီနဲ့ရခိုင်တပ်တော်အေအေဖွဲ့ကြားအပြစ်ရထားတာဟာလူသားချင်းစာနာထောက်ထားတဲ့အနေနဲ့အပြစ်ရထားတဲ့ဆိုပေမဲ့စစ်ကောင်စီဘက်ကစားနဲ့ရိတ်ခါနဲ့လူအင်အားတွေတိုးချဲ့နေတာကြောင့်တိုက်ပွဲတွေပြန်ဖြစ်လာမှာကိုဒေသခံတွေအနေနဲ့စိုးရိမ်နေကြတယ်လို့လည်းရခိုင်အရေးလေးလာတုံးတဲ့သူဦးဖေးတန်းကပြောပါတယ
်စစ်ကောင်စီကကြတော့ဟောစီအခက်အခဲတော်တော်ကိုရှိရဲ့အထူးသဖြင့် ULA ဘက်ကဖြတ်တောက်ထားတဲ့လမ်းကြောင်းတွေရိတ်ခါတွေပေါ့နော်အဲ့လိုဟိုမရနိုင်တဲ့နေရာတွေရှိရဲ့ဥပမာပြောရရင်မင်းပြဆိုပါတော့နော်ဟောသူတို့စက်တင်ဘောတွေနဲ့အများအားတက်ဖို့ကြိုးစားတယ်ဒီကဘုံကိုကြိုးစားတယ်အများကတိုက်ပွဲဖြစ်တယ်အခုအဲ့လိုအရှင်တွေမျိုးကသူတို့ဟိုရိတ်ခါတွေကိုပို့ခင်းရသွားတာပေါ့စစ်လက်တပ်ပစ္စည်းတွေကိုလည်းပြန်ပြီးတော့အားဖြစ်ဖို့ဖြစ်တင်ဖို့ရသွားတာပေါ့ဒီအရှင်တွေကတော့ဟောဒီ USA နဲ့မစစ်တပ်ကြားမှာနားလည်မှုတစုံတရာရှိတယ်လို့ထင်တယ်အဲဒါဒီအပြစ်ခံရစေးကိုတော့ USA ဘက်ကလည်းအသုံးချသလိုစစ်ကောင်စီတပ်တွေဘက်ကလည်းအသုံးချတယ်လို့မြင်တယ်အဲ့ဒါဘယ်တော့အတိုင်းတာကြီးလဲပမာဏဘလောက်များတယ်လဲအရှိန်ကန်းတာဘလောက်ရှိတယ်လဲဆိုတော့ကျွန်တော်တို့မသိတဲ့အခါမှာအာပြည်သူတွေလည်းစိုးရိမ်နေတာလည်းရှိပါတယ်အဲဒီအားပြရတဲ့အခါမှာတိုက်ပွဲတွေပမာစစ်တပ်ကပြန်ပြီးတော့လုလာမလားအာပို့ပြီးတော့ဒုက္ခပြီးလာမလားပေါ့နော်အဲလိုစိုးရိမ်ကြောင်ကြောင်မှုတွေလည်းရှိကြပါတယ်ခင်ဗျာဟုတ်ကဲ့
တိုက်ပွဲတွေကြောင့်ဒုက္ခရောက်ခဲ့ကြတဲ့ဒေသခံတွေအတွက်လူသားချင်းစာနာမှုအရာယာယီအပြစ်ရထားတဲ့သဘောဖြစ်တယ်လို့အေအေဘက်ကပြောထားပါတယ်နှစ်ဖက်အကြားအပြစ်ရထားတယ်ဆိုတော့ကိုအေအေရောစစ်ကောင်စီကပါအတည်ပြုထားပေမဲ့တရားဝင်သဘောတူလက်မှတ်ထိုးရတာမျိုးတော့မရှိသေးပါဘူး။စားနဲ့ရိတ်ခါတွေတည်ယူနိုင်အောင်စစ်ကြောက်ပိတ်ထားတဲ့လမ်းတွေကိုဖွင့်လိုက်တယ်ဆိုပေမဲ့စစ်ဆေးမှုတွေတင်းကျပ်မှုတွေကတော့ရှိနေသေးပဲဖြစ်ပါရယ်ခင်ဗျာ
။ရခိုင်ဘက်ကနောက်ဆုံးအခြေအနေတွေကိုစံချောတင်ပြပေးခဲ့တာပါခင်ဗျာ။ဗီအိုအမေရိကန်အတန်းကနေအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် UA Plus application ကိုကြောင်းလို့ရယူပါ။တရာရှင်တို့အခုနားဆင်နေကြရတာကတော့
UA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို UA ရဲ့အင်တာနက်စာမျက်နှာအပြင် UA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ။ Aku tinset bih men dua tiap hari naik web sisi ni maro apa singgana di pihde Amerika nengah ini cawang ti kongsi ya social media apa malu cium ni ada temen ni sa video dering dolir ini mana nyolun ye ni apa bangsung cawang sisi ni gua tempi api tama ba perma uzung no Amerika nengah ini cawang ti kongsi ya sisi ni sabah me Ukraine gua takkan ni le Russia cuci siha emetan yang zain ni loya pi cawang anau nengah ni gua piot haraba Akulu eja ne sanga di maba Russia leha Ukraine ludu dua lu ade lesi pewe yesne lo acikan sanga unego pobi pimata takai lani bare. Tajang nau nenganiga Russia tempo yangcha nere jinan zigo le kantapu cusa lani jabare. Russia garo dagu lemakamabu biu dren dau Arash Arabasari pepu thare drengo ku awang apa biya pewa mekme.
ကြာသေးခင်သတင်းပတ်တွေအတွင်ယူကရိန်းတပ်ဖွဲ့တွေပြန်လည်သိမ်းယူထားတဲ့ယူကရိန်းတောင်ပိုင်းခါဆန်မြို့ကိုရုရှားဘက်ကမျှော်လင့်တဲ့ကြီးတွေနဲ့ဆက်မပြတ်ပစ်ခတ်ခဲ့တာကြောင့်မီးလောင်ကုန်ပါတယ်။ရုရှားတပ်တွေပြန်ဆုတ်မသွားခင်မှာခါဆန်ကအခြေခံဆောက်အုံတွေကိုဖျက်ဆီးသွားပေမဲ့ခုခါလျှက်စစ်ပေးဝေးရင်းနဲ့ပတ်သက်ပြီးတော့နေရာတချို့မှာပြန်လည်ပြင်ဆင်နိုင်ခဲ့တယ်လို့ယူ di kala amau nema be niyao lo da garo. Imitan yang zai yo mare lo ye ba.
Indonesia ma jimba gere G20 kaba siwai in aji nangyana seye siwe male. American tamara Joe Biden ne Britain wenji Joe Rishi Sunak to ga Russia ye chucho ziko shou cha geja piro. Sipwe emye sonda po taitonge bare. Russia nangyanzai wenji Sergei Lavrov garo. Sipwe sonda po Ukraine baka adebe mishirari taunso nire su piro apyete mare. Kuka G20 kedi kuna nangyane. Australia ruga Russia tetwe Ukraine gani so kwa bu piya pire anine. Russia yene dzigo dollar 60 tamme piro we yumawa. Russia baka ro miyawa niwazi. Gulo nangyane baka tamme tare zine yawma mho gulo suware. ဒီတော့အတွင်းဥရောပ၆နိုင်ငံကယူကရိန်းတန်ယုံနဲ့ကောင်းဆက်ဝင်ယုံနေမှာတလိမ့်ဆန်မျိုးလုံးတွေပါတဲ့သွေးတန်ရဲနဲ့အထုပ်တွေရောက်လာပါတယ်စပိန်နိုင်ငံမက်ဒရစ်မြို့တော်ကအမေရိကန်တန်ယုံမှာလည်းတန်တရားဖြစ်ဖွယ်စာရေးတစ်ခုကိုရဲကရှာဖွေတွေ့ရှိခဲ့ပါတယ်မက်ဒရစ်မှာကုလိုမျိုးဘုံတွေပို့နေတာကိုရှာတွေ့ခဲ့တာဖြစ်ပြီးမကြသေးခင်ကလည်းစပိန်ဝင်ကြီးချုပ်ပက်ဒရိုဆန်ချက်စီ ယ်။စာရေးဘုံပေါက်ပြီးတော့လူတူဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒါဟာအကြမ်းဖက်လို့ရဖြစ်တယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဆယ်လကြာရုရှားချူကျော်စစ်အတွင်းရုရှားတွေရဲ့စစ်ရာဇဝမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အကဲခက်လေးသူတွေကတိုက်တွန်းပါတယ်။ရုရှားတွေဘက်ကမကြာခဏပစ်ခတ်တိုက်ခိုက်လေးရှိတဲ့ခါဆမ်မာဆိုရင်ယူကရိန်းဘက်ကရုရှားဘက်ကပစ်ခတ်တဲ့မစ်ဆိုင်းနဲ့တခြားလက်နက်အပျက်စီးတွေကိုအထောက်အထားအဖြစ်နဲ့နေရာတစ်ခုမှာစုပုံထားရှိပါတယ်။ရုရှားဘက်ကတော့ယူကရိန်းရဲ့သားတွေကိုပစ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့ငြင်းဆန်ထားပါတယ်ခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုပြောပြခြင်းပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အနာကမေရီလန်းပြည်နယ်မှာလေရင်သေးတစ်စင်းလျက်စီးနေတဲ့ဓာတ်ကြိုးနဲ့တိုက်မိပြီးချိတ်နေခဲ့ပေမဲ့လေရင်ပေါ်ပါလာသူ2ဦးစလုံးအသက်ရှင်လွတ်သွားပါတယ်။ဒီပေါ်မှာတော့တကိုးကြီးဆရာတော်တပါးပြန်ဝင်စားရတဲ့ဆိုတဲ့ကလေးကိုရှာဖွေတွေ့ရှိခဲ့ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတို့လေးတွေကိုမအေးတန်တာကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
နိုဝင်ဘာ29ရက်နေ့ညနေ 9:00 ခွဲလောက်မိုးရွာနေလို့ကြည်ကြည်လင်လင်မရှိဆူဆူဆူရာသီဥတုအခြေအနေမှာလေငယ်တစင်းဘိုးအမြင့်တက်ကျိုးနဲ့ဝင်တိုက်ပြီးတော့ချိန်မိနေတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုအရှေ့ခြမ်းဝါရှင်တန်မြို့တော်နယ်ကရဲ့မေရီလင်းပြည်နယ်မွန်ဂိုမရီဗီလေ့ချ်မှာဖြစ်ပြီးတော့ ဝင်တိုက်မိတဲ့တက်ကြိုးကတအားစီးနေတဲ့ line ဖြစ်ပြီးမြေပြင်အထက်ပေတရာလောက်မှာတန်တန်ဖြစ်နေတာပါဝင်တိုက်မိပြီးနောက်နာရီတော်ကြာတနင်္လာနေ့နိုဝင်ဘာလ28ရက်နေ့မှာတော့လေရင်အကျိုးပြက်ကိုလက်စစ် line ကနေပြီးတော့ဖယ်ရှားနိုင်ခဲ့ပါတယ်လေဘော် live ပါလာသူနှစ်ဦးကိုလည်းနောက်နာရီတော်ကြာမှာအသက်ရှင်ရဲ့ကဲတင်နိုင်ခဲ့ကြပါတယ်ကဲတင်မှုလှုပ်ဆောင်နေတဲ့အချိန်တော်အတွင်းမှာလည်းကဲကြင်ရေးအဖွဲ့တွေကလင်းမော်ပါလာတဲ့သူတွေနဲ့မိုဘိုင်းဖုန်းကနေအဆက်အသွယ်လုပ်နေနိုင်ခဲ့ကြပါတယ်။အခင်းဖြစ်ပြီးတော့9နာရီလောက်အကြာညတကောင်ကျော်မှာပထမတဦးကိုကဲတင်နိုင်ခဲ့ပြီးတော့ဒုတိယတဦးကိုတော့ည12နာရီခွဲမှာကဲထုတ်နိုင်ခဲ့တာပါ။ဒီဖြစ်ရကြောင့်အနီးပတ်ဝန်းကျင်လျှက်စီမီတွေပြတ်တောက်ခဲ့ပြီးတော့နောက်တော့မီးအလုံးပြန်လာအောင်လုပ်ပေးနိုင်ခဲ့တယ်လို့ Pepco လျှက်စစ်ကုမ္ပဏီကပြောပါရယ်။ Moonin M20J အမျိုးအစားလေယာဉ်လေးဟာနယူးယောက်ပြည်နယ်ဝက်ချက်ဆာမျိုးကနေပြန်တက်လာခဲ့တာဖြစ်ပြီးတော့ပြက်ကြတဲ့နေရာနာကလေရင်ကွင်းမွန်ဂိုမရီအက်ဖတ်မှာဆင်းသက်ရမှာဖြစ်ပါလေ ကာတာနိုင်ငံကိုစပိန်နင်းလာပြီးတော့ကမ္ဘာဖလားဘောလုံးပွဲလာကြည့်ကြတာပါပြည်သစ်စပိန်သမားနှစ်ဦးဖြစ်တဲ့မာဒီဘာလာမစ်ဆာနဲ့ဂေဘရီယယ်မာတင်တို့ပါရီမျိုးတော်ကနေပြီးတော့လွန်ခဲ့တဲ့3လကစထွက်ခဲ့တော့သူတို့မိုင်4300စပိန်နင်းပြီးတော့ကမ္ဘာဖလားဘောလုံးပွဲကျင်းပရာကာတာနိုင်ငံကိုအရောက်သွားကြဖို့ဖြစ်ပါတယ်။လမ်းတစ်လျှောက်ခက်ခဲခဲ့ပေမဲ့သူတို့ဥတီယာပန်းနိုင်ကိုလည်းစိုက်စိုက်မြတ်မြတ်ရောက်လာခဲ့ကြပါတယ်။ကမ္ဘာဖလားတွေကျင်းပတဲ့ဒိုဟာမျိုးတော်ရောက်နိုင်ငံပေါင်း73နိုင်ငံကိုဖြတ်တန်းခဲ့ကြပါတယ်။အရှိအလေပိုင်းဒေတာဖြစ်တော့လမ်းတွေက GPS လမ်းပြမြေပုံမှလည်းမပေါ်ရာဒီဦးကပူလဲပူလမ်းကလည်းစပိန်အတွက်လမ်းမဟုတ်တဲ့အတွက်ကြောင့်မလို့ခက်ခက်ခက်ခက်နေရတဲမုံတိုင်းလည်းကြုံခဲ့ရတယ်လို့စပိန်စီသွားဖို့ဆုံးဖြတ်ခဲ့တဲ့မာတီဘာလာမစ်ဆာကပြောပါတယ်အရှိအလေပိုင်းဒေတာကိုဖြတ်ချိန်မှာသူတို့ကိုလမ်းမှာစောင့်ကြည့်ပြီးတော့တောက်ရည်ပေးတာမျိုးလမ်းတစ်လျှောက်ဒေတာကန်တွေရဲ့ပြူငါမှုကတော့သူတို့အထူးကျေးဇူးတင်နေကြတာပါကာတာနိုင်ငံကိုရောက်တော့ပြင်သစ်ဘောလုံးအဖွဲ့ချုပ်ကသူတို့ကိုပြင်သစ်ပွဲကြည့်ဖို့အတွက်ဘောလုံးပွဲလက်မှတ်တွေလက်ဆောင်ပေးခဲ့ပါတယ်လူဝင်စားဆိုတဲ့လေးနှစ်ခွဲကလေးငယ်ဖြစ်ပါတယ်ဒီမတိဘတ်ဗုဒ္ဓဘာသာကျောင်းရဲ့အဓိပတိဆရာတော်ပြန်ဝင်စားတယ်ဆိုတဲ့ဒီကလေးကိုနိုဝင်ဘာလ28ရက်နေ့ကအဲ့ကျောင်းတိုက်ကိုပင်ဆောင်လာကြတာပါအိန္ဒိယနိုင်ငံတိဘက်ဗုဒ္ဓဘာသာထွန်းကားတဲ့ဟီမာပရာဒက်ရှ်တောင်တန်းဒေသကကလေးတူကတကိုးကြီးတိဘက်ဖုံးတော်ကြီးတပါပြန်ဝင်စားရတယ်ဆိုပြီးတော့ဖျားကြောင်တီရှိရဲ့အရက်ကိုပင်ဆောင်ခေါ်ယူခဲ့ကြတာပါဆရာတော်ထက်ကလွန်ထက်တူရင်ပိုချေဝင်စားတယ်လို့ယုံကြည်ပြီးတော့ဆရာတော်အုပ်ချုပ်သွားတဲ့ဂိုင်းချုပ်ဆရာတော်နေရာကိုတင်မြှောက်ဖို့အိန္ဒိယနိုင်ငံရှမ်လန်မြို့ကိုခေါ်ဆောင်လာတာဖြစ်ပါတယ်ခီယူသင်းမုတ်ခန်းသားနဲ့ဆက်ရောက်လာတဲ့ကလေးငယ်ကိုဖုံးကြီးတွေရောလူတွေပါဝမ်းပန်းတသာအယိုသိပြုကြိုဆိုပြီးတော့လူပြောင်းဝင်စားမှုကိုတရားဝင်အတည်ပြုခဲ့ကြပါသည်။ငေါဝန်တက်ရှိရက်တန်ကိုမှဲခေါ်တဲ့ကလေးကအိန္ဒိယနိုင်ငံဟီမာပရာဒက်ရှ်ပြည်နယ်လာဟောစပီတီတောင်ကြားဒေသမှာမွေးဖွားပြီးတော့ဒီမတိုင်ခင်ကတော့မူဂျိုချောင်းတက်နေတာပါ။အခုတော့သူ့ကိုဂရုံတုံးကိုရင်ဝဲသာသနာပေါင်သွင်းပြီးတော့ဒေါ်ဂျီတက်ဖရာကျောင်းမှာဗုဒ္ဓစာရီသင်ကြားပေးမှာဖြစ်ပါသေးတယ်။
हर साल उनके डेथ एनिवर्सरी भी मनाते थे कि उनका रीइंकार्नेशन जल्द से जल्द हमारे बीच हो
ဆရာတော်ဘယ်တော့ပြန်ရောက်လာမလဲဆိုတာခဏတောင်စောင့်ခဲ့ပြီးတော့မှအခုလိုကြွားရောက်လာလို့အထူးဝမ်းသာမိတယ်လို့အခမ်းအနားတက်ရောက်လာတဲ့ဖုန်းတော်ကြီးတစ်ပါးကပြောပါတယ်ခလေးကလည်းစကားပြောတဲ့ခလေးကသူ့မှာခွေးနှကောင်ရှိတယ်ရှမ်လာမျိုးကိုသွားကျင်တယ်လို့အဖွားကိုပြောပြောနေကြပေမဲ့ဖွားရည်ဖြစ်သူကလည်းသူဘာပြောနေလဲဆိုတာကိုအဲ့တုန်းကသဘောမပေါက်ခဲ့ပါဘူးအခုသူပြန်ဝင်စားရတယ်ဆိုတဲ့ဖုန်းတော်ကြီးထက်ကလွန်ကိုနေမဗုဒ္ဓကျောင်းရဲ့အကြီးအကဲဖြစ်နေတိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမက2013ခုနှစ်မှာတင်မြှောက်ခဲ့တာပါ။နောက်နှစ်နှစ်အကြာ2015ခုနှစ်မှာတော့ဆရာတော်ပြန်လွန်သွားတာဖြစ်ပါလေ။ဟာဝိုင်ကျွန်းမကြီးရဲ့တဝက်ကျော်နေရာယူထားပြီးတော့ပင်လယ်ရေမြင့်နေပြင်အထက်ပေလေးတောင်ကျော်မြင့်တဲ့မာအိုနာလိုဟာမိတောင်ပောက်ကွဲမှုကလူများနေထိုင်တဲ့နေရာထိရောက်လာမလားဆိုတာစောင့်ကြည့်နေခဲ့ကြရပါတယ်။ချက်ချင်းတော့မိတောင်ပောက်တဲ့တောင်အောင်နေထိုင်သူတွေအိမ်နေရာရွှေ့ပြောင်းဖို့မလိုဘူးလို့ကျွမ်းကျင်သူတွေကပြောခဲ့တာပါ။သူတို့အတွေ့အကြုံအရတော့မိတောင်ခြေနေနဲ့ချော်ရည်ဘူးလမ်းကြောင်းချက်ချင်းပြောင်းနိုင်လို့ဒီသာစောင့်ကြည့်ဖို့ပြောခဲ့ပါတယ်။အနည်းနာကလူတွေရွှေ့ပြောင်းစရာမလိုသေးပေမဲ့လည်းအရေးပေါ်ခလုံးရေးစခန်းနှစ်ခုကိုချက်ချင်းပဲအသင့်ပြင်ထားပေးခဲ့တာပါ။ဒီမီးတောင်ကမီးတောင်ရှင်ဖြစ်ပြီးတော့1984ခုနှစ်မှာနောက်ဆုံးတစ်ကြိမ်ပောက်ခဲ့ပါသေးရဲ့ရှင် နှစ်သန်းပေါင်း80ကျော်ကကမ္ဘာလေကြီးရဲ့ကြောက်ဖြစ်ရုပ်ကြွင်းဖြစ်ပါတယ်။စပိန်နိုင်ငံကသိပ္ပံပညာရှင်တွေဥရောပမှာရှာဖွေတွေ့ရှိသမျှအကြီးဆုံးဖြစ်တဲ့ဒီကမ္ဘာလေကြီးရဲ့ကြောက်ဖြစ်ရုပ်ကြွင်းကိုစပိန်နိုင်ငံအရှေ့မြောက်ပိုင်းကော်ဒနာရိုဒေသမှာတွေ့ရှိခဲ့တာပါ။ဒိုင်နိုဆောတွေအသက်ရှင်နေထိုင်ခဲ့တဲ့နောက်ဆုံးခေတ် Cretaceous ကာလမှာနေထိုင်ရှင်သန်ခဲ့တာပါ။အရှိက12ပေရှိပြီးတော့အလေးချိန်က2တန်ရော့ရော့လေးပါတယ်။ရေကန်လိပ်ဖြစ်ပြီးတော့အရွယ်စားကမီနီကူပါကားတစ်စီးလောက်ရှိပါတယ်။ရေလိပ်ကဥရောပမှာအကြီးဆုံးဖြစ်ပေမဲ့အခုချိန်ထိတွေ့ရှိထားသမျှတွေရဲ့အကြီးဆုံးလိပ်ကြီးကိုတော့အမေရိကန်ပြည်အောင်စုမှာတွေ့ရှိခဲ့တာဖြစ်ပြီးတော့အရှိက15ပေအရွယ်စားကတော့ Toyota Corolla ကားအရွယ်ဖြစ်ပါတယ်။ငါဘန်ကောက်မြို့တော်မှာတော့ရုပ်ရှင်ကြည့်ရင်ပြောင်မှုပေါပေါဆုံးအဝစားဆိုပြီးတော့ရုပ်ရှင်ရုံကလူခေါ်တော့ရုပ်ရှင်ပြိတန်လဲဝမ်းသာအရာအပြည့်ရောက်လာကြတာပါဘန်ကောက်မြို့လေကရုပ်ရှင်ရုံကိုလူတွေပုံကြီးပုံလက်တွေနဲ့လာခဲ့ကြတာတွေ့ရပါတယ်အေယာမတန်ပုံကတ်ထူပုံပလတ်စတစ်ပုံစိတ်ထဲစဉ်းစားမိသမျှဘာမှဆိုပေါပေါဆုံးထည့်သေးဖို့ယူလာခဲ့ကြပါတယ
်ครับผมเพื่อนๆเป็นคนแนะนําให้มาก็เลยมา
တချို့ဆိုရင်အိမ်မှာအိုးကြီးမရှိလို့ဘုံကြီးจ้างတွားပြီးတော့အိုးကြီးတောင်ငှားခဲ့ကြပါပါတယောက်ကတော့ဒီကပေါပေါဆုပ်တွေအိမ်ပြန်တယ်ပြီးတော့အရက်ဝေဖို့စိတ်ကူးနေပါတယ်။အဲ့ဒီရဲ့နိုဝင်ဘာလ28ရက်နေ့မှာရုပ်ရှင်လာကြည့်သူတွေကိုထိုင်းခေါ်လွန်ကောက်ကောက်199ဘတ်နဲ့ပေါပေါဆုပ်အဝါစာရောင်းချပေးမယ်။ထဲစရာပုံစံမျိုးစုံစဉ်စဉ်ပန်ပန်စဉ်းစားလို့ရသမျှတယ်လာခဲကြဆိုပြီးတော့လေရုပ်ရှင်ရုံက promotion လုပ်တဲ့အနေနဲ့တမင်ကြော်ညာပြီးတော့လူစိတ်ဝင်စားအောင်လုပ်ခဲ့တာဖြစ်ပါတယ်။ဒီမှာတောင်းထားတဲ့ဘတ်လွန်ကောက်ကောက်ကရုပ်ရှင်လက်မှတ်ခါပဲဖြစ်ပြီးတော့ငန်းကြီးကြီးပေါပေါဆုံးနဲ့စားဖို့အတွက်အေးအေးကိုလည်းစိတ်ကြိုက်တောက်ဆိုပြီးတော့ပေးထားပါတယ
်။မိုင်းတနာကျော်စီစဉ်တင်ဆက်တဲ့ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမင်းနစ်စာသတင်းတိုလေးတွေကိုနားဆင်ကြည့်ရှုခဲ့ကြရတာပါခင်ဗျာ။ယူအမေရိကန်တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့မညညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်အလဲရောက်ပါပြီ။2022ခုနှစ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ထိုင်းနိုင်ငံကိုအလဲအပတ်ထက်အလုရှာဖွေဖို့စီးပွားရေးတခုခုအခြေချလုပ်ကိုင်ဖို့ပညာသင်ကြားကြဖို့တို့အတွက်ပို့ပြီးလာရောက်နေကြပါတယ်ဒီလိုလာရောက်ကြတဲ့အခါဘယ်လိုဗီဇာတွေနဲ့လာတတ်ကြသလဲဘယ်လိုဗီဇာတွေနဲ့ရက်ရှည်နေထိုင်ကြသလဲဆိုတာကိုဒီတစ်ပတ်မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာနားဆင်ကြရမှာပါခင်ဗျာ
တဲ့2021ခုနှစ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းမြမအိမ်ကြီးချင်းထိုင်းနိုင်ငံကိုပညာသင်ကြားဖို့စီးပွားရေးလုပ်ငန်းတစ်ခုခုအခြေချလုပ်ကိုင်နိုင်ဖို့အလို့အကန့်ရှာဖွေကြဖို့အတွက်လေကြောင်းပြည်ကနေဝင်ရောက်လာကြသူတွေတော်တော်များလာပါတယ် Direct to Go Travel and Do ပြည်သွားလုပ်ငန်းကိုတည်ထောင်သူတဦးဖြစ်တဲ့မန်နီလာဝင်းကနိုင်ငံတကာပြည်သွားလုပ်ငန်းတွေအပြင်မြမနိုင်ငံသားတွေအတွက်ထိုင်းနိုင်ငံခီးစဉ်တွေဗီဇာတွေအတွက်ပါအကျိုးဆောင်နေသူတဦးပါ
ပုံမှန်အဖြစ်ပေါ့နော်ကျမတို့ဘိုးစင်ပေါင်ဆက်ကလေးကစူးစီးလာတဲ့မြန်မာနှုံးကကိုဝိမဖြစ်ခင်ကနိုင်ငံရေးမဖြစ်ခင်ကတရားဝင်ရ၄တန်းလောက်ပဲရှိတယ်မြန်မာထိုင်းနိုင်ငံမှာတရားဝင်၄တန်းတရားမဝင်ရတော့မသိပေါ့နော်အာတော်တော်တော့များမှာပေါ့နော်အဲ့လောက်ရှိရဲအခုဒီနိုင်ငံရေးဖြစ်ပြီးရဲ့နောက်ကိုဝိဖြစ်ပြီးရဲ့နောက်မှာနောက်ထပ်6တန်းကျော်ပူလာတယ်အားလုံးပေါင်း10တန်းလောက်ရှိတယ်တရားမဝင်ဘဲနဲ့ဝင်လာတော့ဘယ်လောက်ရှိရဲဆိုတာဒီထက်များနဲ့များနေမယ်ပေါ့တော့အဲ့တော့ပြန်ပြဒီထိုင်းနိုင်ငံရဲ့လူဦးရေနှုံးနဲ့တွက်ကြည့်မယ်ဆိုရင်တို့နိုင်ငံအတန်း60မြန်မာတွေက7တန်းလောက်ရှိနေပြီဆိုတော့ဒါက15ရာခိုင်နှုံးလောက်ရှိနေတယ်လို့ပြောနိုင်တယ်
မြန်မာနိုင်ငံသားတွေထိုင်းနိုင်ငံကိုအသုံးပြုဝင်ရောက်လာတဲ့ဗီဇာတွေကလည်းအမျိုးမျိုးရှိပါတယ
်အခုလာကြရဲဆိုတာ ਨੇ တော်တော်များများကြတော့14ရက်ဗီဇာနဲ့လာကြတယ်14ရက်ဗီဇာလို့မြန်မာတွေကခေါ်ကြပါเนาะ visa on arrival ဘာကြောင့်အဲ့ဒီဗီဇာနဲ့ရဲရဲလာကြတယ်လဲဆိုတော့ဒီမှာတလားထပ်တိုးခွေရတယ်ဒီ2023 March ထိကိုတလားတိုးသွားလို့ရတယ်ဆိုတော့တည်င်းကြောင့်14ရက်ဗီဇာနဲ့လာကြတယ်တန်ယုံကိုရန်ကုန်မှာမဝင်တော့ဘူးပေါ့เนาะတချို့ကလည်းဆေးဗီဇာနဲ့လာကြတယ်တခါတည်းဆေးရုံအပ်လိုက်တယ် မြန်မာပြည်မှာရှိတဲ့ဒီဟွာပေါ့เนาะဒီဘက်ကဆေးရုံတွေရဲ့ agency ကိုတစ်ခါတည်းအပ်လိုက်တယ်ဆေးဗီဇာတွေယူပေးတယ်ပေါ့เนาะအဲ့ဒီဟာကတော့ NNO လို့ခေါ်တယ်ဆေးဗီဇာပေါ့เนาะ medical visa ယူပြီးတော့လာကြတယ်ပြီးရင်အဲ့ဒါကုံသွားလို့ဆေးရုံတွေမှာထပ်ပြီးတော့ဆေးကုသရအောင်မယ်ဆိုရင်လည်းဆေးဒီဆေးရုံကပြန်ပြီးတော့ဆရာဝန်ရဲ့ထောက်ခံစာနဲ့ visa ထပ်တိုးပေးရပေါ့เนาะထပ်ယူပေးရရှင်နောက်တစ်ခုကနှစ်လဗီဇာနှစ်လဗီဇာတိုးလေးဗီဇာ TR 60လို့ခေါ်တယ် TR 60အဲ့ဒီဗီဇာနဲ့လာတယ်အဲ့ဒါကြတော့မြန်မာနိုင်ငံမှာရှိတယ်ရန်ကုန်မှာရှိတယ်ထိုင်းတန်ယုံမှာယူရပါတယ်ရှင်အဲ့ဒီဗီဇာနဲ့လာကြတယ်အဲ့ဒီလိုဗီဇာယူတဲ့သူတော်တော်များများကြတော့ဒီမှာဟို long stay plan အတွက်လာကြတာများတယ်ဒီမှာကြောင်းလာရှာတယ်အလုပ်လာရှာတယ်ပေါ့နော်
အခုနောက်ပိုင်းမြန်မာနိုင်ငံသားလူငယ်တော်တော်များများကတော့ education visa လို့ခေါ်တဲ့ကျောင်းဗီဇာတွေယူပြီးရက်ရှည်နေထိုင်နေကြတာပါ။
ကျောင်းဗီဇာဆိုရင်ဟိုကလေးလေးတွေကနေစားလိုက်မယ်နော်။ဟိုက KG 10လောက်ကနေစားလိုက်မယ်။ KG ကနေ G1 အဲ့လိုကလေးတွေကတော့ဒီရောက်တော့မိဘတွေက international ကျောင်းအပ်တယ်။အဲ့တဲ့ချိန်မှာကလေးအတွက်က ED visa education visa ရမယ်ပေါ့နော်။ပြီးတော့မိခင်အတွက်ကကျတော့အုပ်ထိန်းသူ visa guardian visa ရတယ်အဲ့ဒါကြောင့်သူ့ရဲ့ process ကတော့မြန်မာပြည်ကနေတိုးရေးဗီဇာနဲ့ဝင်လာမယ်ဒီဘက်မှာကြောင်းအပ်မယ်ဒီပညာရေးဝန်ကြီးကစာရွက်စာတမ်းတွေကိုဟိုတင်ပေးရပါတော့အဲ့ရာနေကြလာတော့မှပဲဒီကလေးကကျောင်းဗီဇာနဲ့ဒီ tourist ကနေကျောင်းဗီဇာကိုပြောင်းရမှာပေါ့နော်အဲ့ဒီဗီဇာပြောင်းတဲ့အချိန်မှာလဲသူ့ရဲ့ passport စာအုပ်ထဲမှာဗီဇာတက်တန်းကအနည်းဆုံး15ရက်ရှိရမယ်ဘာဗီဇာပဲပြောင်းပြောင်းစာအုပ်ထဲမှာဗီဇာတက်တန်း15ရက်ရှိရမယ်ပေါ့နော်အဲ့ဒါဆိုရင်ဗီဇာကိုချိန်းလို့ရတယ်ဒီဗီဇာတွေချိန်းဖို့အတွက်ကလည်းချက်ချင်းချိန်းလို့ရတာမဟုတ်ဘူးဒီပညာရေးဌာနကဟိုစာကြလာတော့မှချိန်းလို့ရတယ်တလနဲ့45ရက်တော့အချိန်ယူရပါတယ်ရှင်နောက်တစ်ခုကဟိုဟာ University အဲ့ဒီကလေးတွေကကြတော့လေသူတို့ကရန်ကုန်မှာကလေးရတခါတည်းကျောင်းကပေးတဲ့လက်တာနဲ့တန်ယုံဝင်ပြီးတော့ကျောင်းဗီဇာတခါတည်းရှောက်ခဲ့တယ်အတချို့ကလည်းဒီရောက်တော့မှပဲကြောင်းရှာမယ်ဆိုပြီးတော့တိုးရေးဗီဇာနဲ့လာတယ်ဒီရောက်မှကြောင်းရှာပြီးတော့အဲ့လိုကြောင်းကလက်တာနဲ့ဗီဇာတက်တန်းဟိုဟာပြန်ချိန်းတာတို့တိုးတာတို့ပေါ့နော်အဲ့လိုတွေလုပ်ကြတယ်အခုတော်တော်များများကြတော့ဟိုဟာပေါ့ language school ဒီထိုင်းဘာသာကိုဟိုဟာဗီဇာအဓိကတော့ဗီဇာလိုချင်ကြတာတော်တော်များများပေါ့နော်အဲ့ language school အပ်တယ်လာတဲ့ဗီဇာက14ရက်ဗီဇာ free ပဲဖြစ်ဖြစ်2လဗီဇာပဲဖြစ်ဖြစ်ပါဆိုစာအုပ်ထဲမှာဗီဇာအနည်းဆုံး15ရက်ရှိမှဒီ ED ဗီဇာကိုချိန်းလို့ရတာပေါ့နော်
။ကျောင်းဗီဇာယူပြီးဘန်ကောက်မှာနေထိုင်နေသူတဦးကတော့အင်္ဂလိပ်ဘာသာစကားသင်ကျောင်းမှာတက်ရောက်နေတဲ့မင်းဖုံတန်စင်မှာ
ကျွန်တော်ဒီလိုစလာတော့ကတော့ tourist visa ပေါ့3လဗီဇာနဲ့လာတယ်ပြီးတော့ဒီရောက်တော့ကျွန်တော်ဟိုဆက်နေဖို့အတွက်ပေါ့ language school အလိုက်တယ် language school ကဗီဇာထုတ်ပေးရဲ့အဲ့ဗီဇာနဲ့နေရအဲ့ဗီဇာ3လတခါသွားတော့တိုးရတယ်အဲတခါသွားတွေ့ရင်3400ကုန်တယ်အဲပြီးတော့တင်တန်းကလည်းonline class လေးတက်လို့ရတယ်ပြီးရင်ဟိုကိုယ်တိုင်သွားတင်လို့ရတယ်ကျွန်တော်ကတော့ online class ကိုရွေးထားပေါ့တင်တန်းကတော့သူတို့အဲ့လိုမျိုး6လစာပြီးလက်ခံနေ6လလက်ခံနေတစ်နှစ်လက်ခံနေကျွန်တော်ကတစ်နှစ်ရွေးထားတယ်အားပြီးကုန်သွားရင်တော့ဆက်ပြီးတော့ထပ်ပြီးတိုးရမှာပေါ့အဲဆောင်မွေးရဖြေရဗျသူခေါ်တဲ့ချိန်ညရင်သွားပြီးတော့ဆောင်မွေးဖြေပြီးရတဲ့ချိန်ရောရှိတယ်။ကျွန်တော်အင်္ဂလိပ်စာတစ်ခါသွားဖြေထားသေးတယ်။ဆောင်မွေးကြခဲ့မယ်ဆိုရင်တော့အစားအနေပြန်ပြီးရောလူမျိုးအတန်းနေပါအောင်လို့သူအဲစာတေချာလို့ပြီးတော့ပြန်အောင်လို့လုံးမရရမယ်ဗျ။ရိုင်းတော့မလွယ်ဘူး။အခုကတော့တကယ်အကြောင်းတက်ပြီးတော့စာဆောင်မွေးဖြေဖို့လည်းလိုတယ်။အခုကတော့အဲတိုင်းစာဆိုလဲတိုင်းစာပေါ့အင်္ဂလိပ်စာဆိုလဲအင်္ဂလိပ်စာအဲ့လိုမျိုးပြန်ဖြေရတယ်ဗ
ျလူငယ်တွေကအကြောင်းဗီဇာနဲ့ရက်ရှည်နေထိုင်နေကြသလိုလူကြီးပိုင်းတွေကတော့တက်ကြီးဗီဇာလို့ခေါ်တဲ့ retirement visa ကိုယူပြီးနေထိုင်ကြပါတယ
်တက်ကြီးဗီဇာပေါ့နော်အသက်ဒီနေ့50ပြည့်ပြီဆိုရင်မနက်ဖြန်လျှောက်လို့ရပြီလျှောက်မယ်ဆိုရင်ဘဏ်မှာပတ်စံ8သိန်းကို6လလောက်ပြထားရမယ်ဘဏ်ငွေ8သိန်း6လလောက်ကိုလုံးဝမထုတ်ပဲထားထားရမယ်ပြီးတော့သူတို့မှာဟိုပါဘောနော်အလားစာအဲ့ slip ကိုပြရတယ်အရင်ကလုတ်ခဲ့တဲ့အခွန်ဆောင်ခဲ့တဲ့စာရွက်တွေပြရတယ်ဒါနဲ့ပတ်သက်ပြီးတော့ show မြန်မာတွေကမရှိဘူးကျမတို့မြန်မာနိုင်ငံကအဲ့လိုအခွန်ဆောင်ထားတဲ့တလားစာစာရွက်တွေလည်းမပြနိုင်ဘူးဒီဟိုအလားစာ slip လေးအဲ့ဒီစာရွက်လေးတွေလည်းမပြနိုင်ဘူးပေါ့နော်အဲ့ဒီအခက်အခဲရှိမယ်တ တကယ်ဟိုပုံမှန်နီလန်းနဲ့ဝင်မယ်ဆိုရင်ဘလို့မှဝင်လို့မရအောင်ပေါ့နော်အဲ့တော့နီလန်းတော့ရှိတာပေါ့နော်အဲ့လိုဝင်ပေးလို့ရတဲ့နီလန်းရှိတယ်အဲဟိုကျမတို့ဒီမှာရှိတဲ့ဒီ service တွေအားလုပ်ပေးတဲ့ဟာတွေတော့ရှိရဲ့ရှင်အဲ့တနေ့ကုန်လို့ရှိရင်နောက်နေ့လည်းဒီလိုပဲဒီတိုင်းပဲဘန်စာအုပ်ထက8သိန်းပြမယ်အဲ့လိုပဲတိုးတိုးသွားပြီးတော့တဲ့တော့လည်း
ကိုဗစ်အလွန်ကာလတွေနဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအတွက်ကိုဗစ်ဗီဇာလို့ခေါ်တဲ့ဗီဇာအမျိုးအစားတစ်ခုနဲ့တက်တန်းတူနေထိုင်နိုင်အောင်ထိုင်းအစိုးရကအစီအစဉ်ပေးခဲ့တာပါ
မြန်မာနိုင်ငံရဲ့အခြေအနေကတချို့သူတွေပြန်ဖို့မလွယ်ဘူးပေါ့နော်မလွယ်တဲ့ဒီအတွက်ကိုလည်းထိုင်းအစိုးရကနားလည်ထားတယ်တိထားတယ်တိထားတဲ့အတွက်ဒီအတွက်ကိုအခွင့်အရေးနည်းနည်းပေးထားတဲ့အထဲမှာပါတယ်ဗီဇာတက်တန်းတိုးပေးတဲ့အချိန်မှာလွန်ခဲ့တဲ့လတွေကကိုဗစ်ဗီဇာဆိုပြီးတော့2လတိုးပေးတယ်ဒါကိုတိုင်းငံတိုင်းကိုမပေးဘူးမြန်မာကိုပေးတယ်နိုင်ငံတိုင်းကိုမပေးဘူးပေါ့နော်နိုင်ငံတိုင်းကိုမပေးဘူးအင်ဂျီနာချင်းနိုင်ငံလာအိုတို့ကမ်ဘောဒီးယားတို့တောင်မပေးဘူး kiss fine kiss သွားတယ်ဒါပေမဲ့မြန်မာကိုအရောက်တိုင်းကိုတိုးပေးတယ်ဒီကိုဗစ်ဗီဇာပေါ့နော်အဲဒီနိုင်ငံရေးအခြေအနေကြောက်ရောပြန်ဖို့ flight တွေကလုံလောက်စွာမရှိတာရောပေါ့နော်အဲ့လိုမျိုးကြောက်တိုးပေးတယ်အခုလည်းအဲ့လိုပဲတလတိုးပေးတယ်ဆိုတာမြန်မာတွေကိုပဲ14ရက်ဗီဇာနဲ့ပဲလာလာ2လဗီဇာပဲလာလာဒီမှာသူတို့ဗီဇာတက်တန်းကုန်သွားရင်ဆိုရင်တန်ယုံထောက်ခံစာလိုတယ်တန်ယုံထောက်ခံစာနဲ့တလတစ်ခါတစ်ချိန်ပေါ့နော်တိုးပေးသွားမယ်ပေါ့နောက်2023 မတ်လထီတော့တိုးပေးသွားမယ်အဲ့ဒီကြာရင်ဘလို့ဗီဇာတိုက်ဖို့ပြောင်းပေးမယ်တော့မသိသေးဘူးအဲ့ဒီအချိန်ဒီနိုင်ငံရေးအခြေအနေရောဒီယောဂပိုးတွေရဲ့အခြေအနေရောသူတို့ကကြည့်ပြီးတော့မှဗီဇာတိုက်ဖို့ဘလို့ပြောင်းမယ်ဆိုတာအဲ့ကြာမှသိရမယ
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းထိုင်းနိုင်ငံကိုထွက်လာကြတဲ့မြန်မာနိုင်ငံသားတွေကြားမှာအီလီဗီဇာလို့ခေါ်တဲ့လူချမ်းသာတွေအများဆုံးအသုံးပြုတဲ့ဗီဇာအမျိုးအစားကိုလည်းအသုံးပြုကြသူတွေတော်တော်များလာတယ်လို့မန်နီလာကပြောပါတယ်
။ပြီးတော့နောက်တစ်ခုကတထေးဗီဇာပေါ့နော်အီလီဗီဇာအီလီဗီဇာဒါကတိုရီဗီဇာပဲတိုရီဗီဇာမှာ VIP အဲ့လိုမျိုးပုံစံဟောလေးဆိုင်မှာကလေးကထွက်လာပြီဆိုကြတဲ့ immigration ဟိုတောင်မှသွားပြီးတော့ရက်ဆောက်စရာမလိုတော့ဘူး။သူတို့ရဲ့ e-lift office ထဲကိုတန်းဝင်ပြီးတော့ကော်ဖီလေးထိုင်တောင်မိုးလေးထိုင်စားပြီးတော့ visa stamp ထုတ်ပါတထေးကိုသူတို့ target ထားပြီးတော့ပေါ့နော်ဒီထဲမှာမြန်မာတော်တော်များများလဲဒီ visa ရွေးချယ်လာကြတယ်ဒီ visa ကတော့လုပ်ငန်းလုပ်ခွင့်တော့မရှိဘူးထိုင်းနိုင်ငံကိုဒီသူတို့ရထား long stay tourist visa လို့မျိုးပဲ9နှစ်ကနေစသွားတာပေါ့နော်9နှစ်ကနေစသွားပြီးတော့ဟိုဒီ20လောက်ထိရတယ်ငါးနှစ်ရဲ့ဈေးနှုန်းကလည်းလူတဦးကိုဘတ်6သိန်းဆိုတော့တစ်နှစ်ကိုပြက်မြဘတ်3သိန်း2000ဒီဗီဇာရဲ့ဖိုးပေါ့နော်ဒီဘက်မှာထိုင်းမှနေဖို့အတွက်3သိန်း2000ဆိုတော့တွက်လိုက်မယ်ဆိုရင်အရင်ကပတ်စံပို့နေတဲ့သူတွေကတော့ဒီဗီဇာလုံးလို့အဆင်ပြေတယ်
အခုနောက်ပိုင်းထိုင်းနိုင်ငံကိုတရားဝင်ဗီဇာတွေနဲ့လာရောက်ကြတဲ့မြန်မာနိုင်ငံသားတွေကြားမှာဗီဇာတက်တန်းတိုးပြီးနှစ်နဲ့ချီနေထိုင်ကြသူတွေပန်းရောင်ကမ်းလို့ခေါ်တဲ့အခြေခံအလုပ်သမားကပြောင်းပြီးအလုပ်လုပ်နေကြသူတွေဘာသာစကားစာသင်ကျောင်းဗီဇာယူပြီးနားလည်မှုနဲ့အလုပ်လုပ်နေကြသူတွေအစမတန်များလာတာကြောင့်နေရင်ခွင့်မှာအစ်စ်စီးတွေလည်းများလာတယ်လို့ဆိုပါတယ
်။နေဆိုင်နဲ့ပတ်သက်ပြီးတော့ဘလို့အခြေအနေမျိုးကိုမပေးဝင်ဘူးလဲဆိုတော့သူကထိုင်းနိုင်ငံထဲဝင်လာမယ်ဆိုရင်မြန်မာနိုင်ငံသားတယောက်ကရှိုးမနီဘတ်2000ပြရမယ်သို့မဟုတ်ဒေါ်လာ US ဒေါ်လာ900ပေါ့နော်အဲ့ဒါရှိရမယ်လေရင်လက်မှတ်အပြန်ရှိရမယ်ဒါကတိုရီဗီဇာနဲ့ဝင်တဲ့သူတွေအတွက် free visa နဲ့ဝင်တဲ့သူတွေအတွက်ပေါ့နော်အပြန်လက်မှတ်ကိုပြရမယ်အတိအကျfor sure မဟုတ်ပဲねတကယ်ကိုဖြတ်ထားတဲ့လက်မှတ်ကိုပြရမယ်ဘယ်နေ့ပြန်မယ်ဆိုတာပေါ့နော်ပြီးတော့ hotel booking ပြရမယ်hotel booking တကယ်ဟို booking လုပ်ထားရဲပေါ့နော်ပတ်စံမချေထားတဲ့ agoda လည်းမရအောင်ပတ်စံချေထားတဲ့ hotel booking ကိုပြရမယ်ဥပမာတချို့က2လ visa နဲ့လာတယ် booking က2ရက်ထဲလုပ်ထားတယ်3ရက်လုပ်ထားတယ်5ရက်လုပ်ထားတယ်စံတဲ့ရက်ကဘယ်မှာနေမလဲဆိုတာကိုပြောပြနိုင်ရမယ်လိပ်စာကိုစံတဲ့အချိန်ဒီမှာဘယ်သွားမှလဲ okay ပြီးတော့နောက်တစ်ခုက14ရက် visa နဲ့လာကြတယ်14ရက်အတိကိုလင်းရင်လက်မှတ်ဖြတ်ထားတယ်အလဲလာမယ်ဆိုတော့ဘယ်နေရာမှာဘယ်နှစ်ရက်နေမယ်ဆိုတာကိုပြောပြရမယ်တိုးပလန်ရှိလားပက်ကေ့ရှိလား travel စံတိုးနဲ့လာလားတိုးပက်ကေ့ဝယ်ထားလား itinerary ရှိလားဒါကိုပြသရမယ်သူတို့ပေါ့နော်သူတို့မေးရရင်ဘယ်လိမ့်ဆောင်မှာနေမှာလဲဆိုတာကိုတည်တည်ချာချာရှင်းပြရမယ်ပေါ့နော်အဲအဲ့လိုမျိုးလေးဆိုရင်တော့ဝင်ခွင့်ရှိရဲ့မရှင်းပြနိုင်ဘူး တို့မရလဲနားမလဲကိုပြောတာလဲတို့နားမလဲတို့ထိုင်းအတန်နဲ့မြန်မာအတန်နဲ့ပေါ့နော်ဒီကြားထဲမှာနားမလဲကြအောင်ဆိုရင်တော့သူကအဘေးကတ်ခိုင်းထားပြီးတော့သူတို့စစ်ဆေးရုံထဲကိုခေါ်သွားတယ်အဲတေချာစစ်တယ်စစ်ပြီးတော့မှသူတို့မတင်ကားတော့ဒါအလုံးလာလုံးမဲ့ပုံမဲ့သူတို့နိုင်ငံမှာဆိုရင်ပြေးပြန့်တယ
်မြန်မာနိုင်ငံသားတော်တော်များများကတော့ထိုင်းနိုင်ငံကိုဝင်ရောက်ကြတဲ့အခါဘယ်လိုအခက်အခဲတွေပဲရှိရှိစီးပွားရေးနိုင်ငံရေးပညာရေးစတဲ့အခက်အခဲမျိုးမျိုးတွေကြောင်းအလဲအပတ်လာသူတွေအပြင်ရရအလုပ်လုပ်ကြပြီးနေထိုင်ကြဖို့နဲ့စီးပွားရေးလုပ်ငန်းတွေလုပ်နိုင်ကြဖို့အတွက်ချမ်းသာကြွယ်ဝသူတွေပါဒီနေ့ဒီနေ့ထိုင်းနိုင်ငံကိုထွက်ခွာလာသူတွေကတော့ယာနေချေရှိနေတာပါရှင
်မညညိုလင်းစီစဉ်တင်ဆက်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာVO American တန်ခါနေအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ VO American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုတနေ့ကို2ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်နာနေခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ30နဲ့48တို့အပြင်လိုင်းနိုမီတာ190တို့ကနေပါတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းနိုမီတာ30နဲ့58တို့အပြင်လိုင်းနိုမီတာ190တို့ကနေပါတိုက်ရိုက်ထုတ်လွှင့်ပေးနေတာပါVOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာအပြင် Facebook နဲ့ YouTube စတဲ့လူမှုကွန်ရက်တွေကနေလည်းအတန်လွင့်နေတဲ့အချိန်မှာဓာတ်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဦးတမောင်တန်းကပြောပြပေးပါဦးမယ
်။ Russia ပိုင်းနဲ့အတွင်ပိုင်းလေတပ်စခန်းတစ်ခုကို Ukraine ဘက်က drone တွေနဲ့တိုက်ခိုက်ခဲ့တယ်လို့ Russia ကတင်းလာနေမှာပြောပါတယ်။ကိုလာကြစစ်ပွဲအတွင်းယူကရိန်းကမကြုံစဘူးတုံ့ပြန်တိုက်ခိုက်ရမှာရုရှားရဲ့ယူကရိန်းလက်နက်သေးဆောင်တိုင်းနဲ့ဘုံကျဲလေယာဉ်တွေကိုပါထိမှန်ခဲ့တာပါဒုတိယတိုက်ခိုက်မှုမှာတော့စစ်ရုံတင်းကိုထိမှန်ခဲ့တယ်လို့ရုရှားကတီးကြလွတ်လပ်တဲ့ဗီဒီယိုသတင်းကဆိုပါတယ်သမ္မတဗလာဒီမာပူတင်ကတော့သူ့မျိုးကိုကာကွယ်ဖို့ရနိုင်တဲ့နီလာအားလုံးကိုအသုံးပြုသွားမယ်လို့ချိန်ချောက်ပြောဆိုခဲ့ပါတယ်အမေရိကန်ပြည်တော်စုဂျော်ဂျီယာပြည်နယ်မှာတော့မဲဆန္ဒရှင်တွေဟာနောက်ဆုံးကြန့်ရှိနေတဲ့အထက်လွှတ်တော်အမတ်နေရာအတွက်ဒီကနေ့ဒီဇင်ဘာလ6ရက်နေ့မှာမဲပေးရွေးချယ်ကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာနိုဝင်ဘာရွေးကောက်ပွဲအတွင်းဒီမိုကရက်ပါတီကလက်ရှိအထက်လွှတ်တော်အမတ် Raphael Warnock နဲ့ပြိုင်ဘက် Republican ကိုယ်စားလှယ်လောင်း Herschel Walker တို့ရှင်ပြိုင်ကြရမှာဘယ်သူမှမဲအပြတ်အသတ်အနိုင်မရခဲ့တာကြောင့်တကြောပြန်ရွေးကောက်ပွဲကိုပြန်လည်ကျင်းပရတာပါ။တရုတ်နိုင်ငံအရှေ့ဘက်ကတက္ကသိုလ်တစ်ခုကိုကန့်သတ်ပိတ်ဆို့လိုက်တဲ့အတွက်ကျောင်းသားတွေကဆန္ဒပြခဲ့ကြပါတယ်ကိုဗစ်ပိုးတွေ့သူတူရှိတဲ့အတွက်တက္ကသိုလ်တစ်ခုလုံးကို9ရက်အပြည့်မထွက်ရပိတ်လိုက်ကြောင်းအစိုးရကကြေညာချက်ထုတ်ပြီးနောက်တစ်ရက်မှာအမည်မဖော်လို့တဲ့တတိယနှစ်ကျောင်းသားတယောက်က AFP သတင်းဌာနကိုအတည်ပြုပြောခဲ့တာဖြစ်ပါတယ်အင်္ဂါနေ့လူမှုမီဒီယာပေါ်တက်လာတဲ့ဗီဒီယိုကိုအခြေခံပြီး AFP သတင်းဌာနကဗီဒီယိုတက်ရနေရာကိုလိုက်လံရှာဖွေကြည့်ရှုခဲ့ရမှာတော့နန်ကျင်နည်းပညာတက္ကသိုလ်မှာတနင်္လာနေ့ညကကျောင်းသားတွေကတက်သူကျောင်းဝင်တွေကထွက်ခွင့်ကြွေးကြော်တောင်းဆိုနေကြတာကိုဗီဒီယိုထဲမှာတွေ့ရှိရပါတယ်တရုတ်ကွန်မြူနတီပါတီရဲ့ခေါင်းဆောင်ကွယ်လွန်သူဂျန်စီမင်းဟာတစ္ဆာရှိတဲ့မတ်ရှင်နင်ဝါဒီဖြစ်ပြီးတရုတ်ပြည်စီးပွားရေးမြန်မြန်ဆန်းဆန်းတက်လာအောင်ဥဆောင်ခဲ့သူဖြစ်အင်္ဂါနေ့ဇာပနာခါနာမိန်ကုန်းနေမှာအသိမှတ်ချီချူပြောဆိုသွားခဲ့ကြပါတယ်ဘေကျင်းမြို့ကပြည်သူခါမတ်မှာကျင်းပတဲ့ဇာပနာခါမနာမှာတပ်ရရှိချင်းဖင်ကတနအီလောက်ကြောင်မိန်ကုန်းပြောခဲ့ပါတယ်1989ခုနှစ်တရားမင်းရင်ပြင်မှာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ဂျန်စီမင်းဟာကွန်မြူနတီပါတီရဲ့ခေါင်းဆောင်ဖြစ်လာခဲ့တာပါအခုကွယ်လွန်သွားချိန်မှာလည်း Zero Covid ကိုအဆုံးသတ်ရေးဆန္ဒပြပွဲတွေဖြစ်ပြီးမကြာမီမှာကွယ်လွန်သွားခဲ့တာဖြစ်ပါတယ
်ဥတမောင်တန်းကနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကုဇော်မိုးကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာနက်engineer တွေကတော့ Patrick Dia နဲ့ PJ Elliot တို့ဖြစ်ကြပါရခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါ VO American တိုင်းရဲ့အင်္ဂါနေ့ညအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ် VO ကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါရခင်ဗျာတော်ရရှိမြန်နဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ခတ်သိမ်းကင်းကျင်းပြီးတော့လူဝင်ဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
Thank you. This program has come to you from the Voice of America, Washington.